Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် View American တရဲ့2022ခုနှစ်စက်တင်ဘာလ22ရက်ကြာသပတေးညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီကနေ9:00နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဆံမှုဝေပါ။အခုညနေပဲမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခွာညိုနဲ့အတူတင်ပြပေးဖို့ရှိပါတယ်။အမေရိကန်ပြည်တော်စုကိုရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာအမေရိကန်နိုင်ငံမှာရောက်ရှိနေပြီးတော့မြန်မာဒီမိုကရေစီအရေးကိစ္စမှာသူမနဲ့အတူကြိုးပမ်းခဲ့ကြသူတွေကိုဂုဏ်ပြုတွေ့ဆုံဖို့အတွက်ခရီးဆက်လက်နေတွားရောက်နေပါတယ်မြန်မာနိုင်ငံမှာထုတ်ဝေတဲ့ဂျာနယ်တစ်စောင်ကိုအစိုးရဌာနတစ်ခုကအကြမ်းလိုက်စားမှုနဲ့လက်ခံတဲ့အကြောင်းတရားစွဲဆိုချက်ကိုတရားရုံးကနေပြီးတော့အခုလက်ခံစစ်ဆေးဖို့သဘောတူညီလိုက်ပါတယ်မြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေတဲ့ထိုင်းဝန်ကြီးချုပ်ရင်နတ်ရှင်နာဝတ်ရဲ့အခုသတင်းပတ်ခီးစဉ်ကိုရွှေ့ဆိုင်းလိုက်တယ်လို့သိရပါတယ်စီးရီးယားနိုင်ငံအပေါ်အရေးယူပိတ်ဆို့မှုတွေကိုနိုင်ငံပေါင်း60ကတန်တမန်နေဆွေးနွေးနေကြတယ်လို့သိရပါတယ်ခင်ဗျာဒီလိုသတင်းတွေနဲ့တူထူးခြားတဲ့သတင်းတွေကြားဖို့ရှိပါတယ်
ဟုတ်ကဲ့ပါရှင်စစောကကြားခဲ့ရတယ်လို့ပါပဲထိုင်းဝန်ကြီးချုပ်ရင်လက်ရှင်နာဝတ်ဒီလထဲမှာမြန်မာနိုင်ငံတဲကိုတွားမဲ့ခီးစဉ်ကိုအခုလောလောဆယ်မှာရက်ရွှေ့ဆိုင်းထားပါတယ
် They will be meetinginstead in New York City during the marches of the United Nations General Assembly
ဘာကြောင့်ခုလိုရက်ရွှေ့ဆိုင်လိုက်တယ်ဆိုတာနဲ့အတူဒီပြန်ပြီးတော့ခီးစဉ်အသေးစိတ်တွေကိုဆွေးနွေးကြမယ့်အကြောင်းတွေကိုတော့မကြခင်မှာကြားကြရမှာပါတခါမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်မနေ့တုန်းကဒီအမေရိကန်ပြည်ထောင်စုကွန်ဂရက်ကပေးအပ်တဲ့ရွှေစိတ်စုကိုလက်ခံရယူခဲ့တဲ့အကြောင်းနောက် The Voice Weekly ဂျာနယ်ပေါ်မှာတက်ထူတီဝန်ကြီးဌာနကဆွဲချက်တင်ထားတဲ့အမှုတွေကိုကြားနာစစ်ဆေးဖို့တရားရုံးကလက်ခံလိုက်ပြီးဆိုတဲ့အကြောင်းတွေအပြင်ဒီရှမ်းပြည်တက်မတော်အဆက်စိတ်တောင်ပိုင်းကဝတ်တပ်ဖွဲ့ဝင်20ကိုဒီရက်ပိုင်းအတွက်မှာပြန်လွှတ်ပေးလိုက်တဲ့အကြောင်းတွေကိုလည်းမကြခင်မှာကြားကြရမှာပါဒီလိုအကြောင်းတွေမတိုက်ခင်မှာတော့မြန်မာနိုင်ငံဆိုင်ရာသတင်းဥတချို့ကိုဦးစံမွေကပြောပြပေးပါရှင
်ဟုတ်ကဲ့ပါခင်ဗျာအမေရိကန်ပြည်အောင်စုကိုရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာသူမနဲ့အတူမြန်မာဒီမိုကရေစီရေးကြိုးပမ်းပြီးတော့အမေရိကန်နိုင်ငံမှာရောက်ရှိနေသူတွေကိုဂုဏ်ပြုတွေ့ဆုံဖို့အတွက်ခရီးဆက်နေပါတယ်ဝါရှင်တန်ဒီစီမှာကျင်းပမဲ့မြန်မာဒီမိုကရေစီရေးကြိုးပမ်းသူ၅ဦးကိုချီးမြှင့်တဲ့အခမ်းအနားကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်တက်ရောက်ဖို့ရှိနေပါတယ်။2012ခုနှစ်ဒီမိုကရေစီရန်ပုံငွေအဖွဲ့ NED ကချီးမြှင့်တဲ့ဒီမိုကရေစီဆုချီးမြှင့်တဲ့အခမ်းအနားကိုတက်ရောက်ပြီးတော့ဆုလက်ခံယူမှာဖြစ်ပါတယ်။ဘူရူးနေတုန်းကလည်းဒေါက်အောင်ဆန်းစုကြည်ကအမေရိကန်ကွန်ဂရက်လွှတ်တော်ကနေပြီးတော့ချီးမြှင့်တဲ့အမြင့်ဆုံးရွှေတံဆိပ်ကိုလက်ခံရယူခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေတက်ရောက်ခဲ့ကြပါတယ်။ကျန်းမာရေးစေုပ်ချုပ်ရေးလက်ထက်မှာဒီမိုကရေစီရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ဘူရူးနေမှာပဲဒေါ်ဆန်းစုကြည်ကအမေရိကန်သမ္မတဘရက်ဥဘားမားနဲ့သမ္မတအင်ပီရိုမာတီးတန့်တွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံခဲ့ပြီးတဲ့နောက်အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ကဒီကနေ့ဟာစိတ်လှုပ်ရှားမှုဖြစ်ရတဲ့နေ့တစ်နေ့ဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကအခုသတင်းပတ်တရားဝင်သွားရောက်ဖို့ရှိနေတဲ့ထိုင်းဝန်ကြီးချုပ်ရင်လက်ရှင်နဘောရဲ့မြန်မာနိုင်ငံခီးစဉ်စီစဉ်ထားတာကိုရွှေ့ဆိုင်းလိုက်ပါတယ်။အခုလိုရွှေ့ဆိုင်းလိုက်ရတာဟာသူရောသမ္မတဦးသိန်းစိန်မှာနှစ်ဦးစလုံးဒီကျပိုင်းအတွင်းနိုင်ငံခြားခီးစဉ်တွေရှိနေတာကြောင့်ဖြစ်တဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ခေါင်းဆောင်နှစ်ဦးဟာနယူးယောက်မြို့မှာမကြာခင်ကျင်းပမဲ့ကုလသမဂ္ဂညီလာခံပြင်ပမှာတွေ့ဆုံကြပြီးတော့ထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်ကိစ္စအသေးစိတ်ကိုဆွေးနွေးဖို့ရှိပါတယ်။ထိုင်းဝန်ကြီးချုပ်ရင်လက်ချင်နဘဦးဆောင်နဲ့အစင်းမြင့်ထိုင်းကိုယ်စားလှယ်အဖွဲ့ဟာအခုသတင်းပတ်အတွင်းမြန်မာနိုင်ငံကိုတရားဝင်တွားရောက်ဖို့စီစဉ်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတဦးသိန်းစိန်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့အမေရိကန်နိုင်ငံမှာကျင်းပမဲ့ကုလသမဂ္ဂညီလာခံခီးစဉ်တွေတိုက်ဆိုင်နေတဲ့အတွက်ဝန်ကြီးချုပ်ရှင်လက်ရဲ့ခီးစဉ်ကိုဝန်ကြီးချုပ်ရင်လက်ရဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ရတာဖြစ်တဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာထုတ်ဝေတဲ့ဂျာနယ်တစ်စောင်ကအစိုးရဝန်ကြီးဌာနတစ်ခုရဲ့အကြမ်းလိုက်စားတဲ့အကြောင်းရေးသားထားချက်အပေါ်အသေးရေးဖြတ်မှုနဲ့ဝန်ကြီးဌာနကနေတရားစွဲဆိုမှုကိုတရားရုံးကစစ်ဆေးဖို့ဒီနေ့လက်ခံလိုက်ပြီဖြစ်ပါတယ်။တက်ထူရင်ဝန်ကြီးဌာနကနေ The Voice အပတ်စဉ်ထုတ်ဂျာနယ်အပေါ်တရားစွဲဆိုချက်ကိုလက်ခံစစ်ဆေးဖို့အတွက်ဒဂုံမျိုးနယ်တရားရုံးကလက်ခံလိုက်တာပါ။ဒီအဲ့ဒီတရားခွင်ကိုအောက်တိုဘာလ5ရက်နေ့မှာစတင်ကြားနာစစ်ဆေးမှာလည်းဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံဆိုင်ရာသတင်းဦးတချို့ကိုဦးစံမိုးဝေပြောပြပေးခဲ့တာကျေးဇူးပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေဆက်သမီးမြန်ချက်တွေကိုတလဲတင်ပြပေးသွားမှာပါ။အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဒီမနေ့တုန်းကဒီအမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်ကပေးအပ်တဲ့ ကွန်ဂရက်ရှင်ရဲ့ရွှေစိတ်စုကိုကိုယ်တိုင်လက်ခံရယူခဲ့တဲ့အကြောင်းနဲ့အတူဒီဒေါန်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်တွေနဲ့ပတ်သက်ပြီးတော့မကြခင်မှာပြောပြပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ဒီထိုင်းဝင်ကြီးချုပ်မြန်မာနိုင်ငံကိုသွားမဲ့ခီးစဉ်ရွှေ့ဆိုင်ထားတဲ့အကြောင်းကိုပြောပြချင်ပါတယ်။အခုလအတွင်းမှာမြန်မာနိုင်ငံကိုတရားဝင်သွားရောက်လဲပတ်ဖို့ရှိနေတဲ့ထိုင်းဝင်ကြီးချုပ်ယင်လက်ရှင်နဝက်ဟာသမရဦးသိန်းစိန်ရောသူပါအခုရက်ပိုင်းအတွင်းမှာနိုင်ငံခြားခီးစဉ်တွေရှိနေတဲ့အတွက်ကြောင့်မလို့သူ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုရက်ရွှေ့ဆိုင်ထားတယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ခေါင်းဆောင်တို့ဦးဟာဒီနယူးယောက်မြို့မှာမကြခင်ကျင်းပမဲ့ကုလသမဂ္ဂညီလာခံပြင်ပမှာအလို့သဘောဆွေးနွေးတွေ့ဆုံပြီးတော့ဒီထိုင်းဝင်ကြီးချုပ်ရဲ့ခီးစဉ်ကိစ္စကိုအသေးစိတ်ဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်။ဒီအကြောင်းပြေဆုံးကိုတော့ထိုင်းနိုင်ငံဘန်ကောက်ယူကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ထိုင်းဝင်ကြီးချုပ်ယင်းလိုက်ရှင်နာဝါဦးဆောင်တဲ့အစ်မြင့်ထိုင်းအစိုးရကိုယ်စားလှယ်အဖွဲ့ဟာအခုသတင်းပတ်အတွင်းမြန်မာနိုင်ငံကိုတရားဝင်သွားရောက်လည်ပတ်ဖို့စီစဉ်ထားတာပါ။ဒါပေမဲ့မြန်မာသမ္မတဦးသိန်းစင်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့အမေရိကန်နိုင်ငံမှာကျင်းပမဲ့ကုလသမဂ္ဂညီလာခံခီးစဉ်တွေအခုလအတွင်းမှာဇက်တိုက်ဆိုးသလိုရှိနေတာကြောင့်ဝန်ကြီးချုပ်ရင်းလိုက်ရဲ့ခီးစဉ်ကိုရက်ရွှေ့ဆိုင်ထားတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ခွန်သာနီသွန်ပတ်ဒီကပြောပါတယ
်။ It hasn't been confirmed yet. We're still working with the Myanmar authorities on trying to find a date.which is convenient to both sides.
သူပြောတော့တာကတော့ဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်ကိုအတိမပြုရသေးပါဘူးတဲ့။နှစ်ဖက်စလုံးကအဆင်ပြေမဲ့ရက်ကိုမြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းတိုင်ပင်တော့မဲ့ရှိပါသေးတယ်တဲ့။အစကတော့မြန်မာနိုင်ငံကိုဒီလာအတွင်းသွားနိုင်လိမ့်မယ်လို့သူတို့အနေနဲ့မျှော်လင့်ထားခဲ့တာပါလို့ပြောတော့တာပါ။အခုရက်ပိုင်းအတွင်းခေါင်းဆောင်နှုတ်ဦးစလုံးခီးစဉ်တွေများပြီးတော့ထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်ကိုရက်ရွှေ့ဆိုင်ထားရပေမဲ့အခုလနောက်ပိုင်းအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမဲ့ကုလသမဂ္ဂညီလာခံပြင်ပမှာသူတို့နှစ်ဦးတွေ့ဆုံကြဖို့ရှိတယ်လို့ခွန်ထာနီကအတည်ပြုပြောဆိုပါတယ
် They will be meeting instead in New York City during the March of the United Nations General Assembly
သူပြောတာကတော့သူတို့နှစ်ဦးစလုံးကုလသမဂ္ဂညီလာခံပြင်ပမှာတွေ့ကြပါမယ်တဲ့အဲ့ဒီမှာနှစ်ဖက်စလုံးအတွက်အဆင်ပြေပြီးဝန်ကြီးချုပ်မြန်မာနိုင်ငံကိုအမြန်ဆုံးသွားနိုင်မယ့်ရက်ကိုတိုင်ပင်ညှိနှိုင်းကြမှာပါလို့ပြောတာပါမြန်မာအစိုးရကပြပရင်းနှီးမြှုပ်နှံမှုတွေလာရောက်လုပ်ကိုင်ဖို့တကားဖွင့်ပေးလိုက်တာကြောင့်အရင်ကတည်းကမြန်မာနိုင်ငံမှာယင်းနှိမ့်ညံ့နေတဲ့ပြပနိုင်ငံတွေထဲမှာထိတ်တန့်စင်းမှာပါဝင်နေတဲ့ထိုင်းနိုင်ငံဟာမြန်မာပြည်ထဲမှာယင်းနှိမ့်ညံ့မှုတွေတိုးချဲ့လှုပ်ဆောင်ဖို့ပြင်ဆင်နေတာပါ။ဒါကြောင့်လဲထိုင်းဝန်ကြီးချုပ်နဲ့အတူနိုင်ငံသားရေး၊ကုန်သွယ်ရေးနဲ့စစ်မှုဝန်ကြီးတို့အပြင်ပို့ဆောင်ရေးဝန်ကြီးဌာနဒုတိယဝန်ကြီးစတဲ့အစိုးရအစိုးရအဖွဲ့ဝင်တွေလိုက်ပါသွားကြဖို့စီစဉ်ထားတာပါ။ဒီခီးစဉ်အတွင်းသမရဦးသိန်းစိန်ထိုင်းနိုင်ငံကိုဇူလိုင်လတတိယပတ်အတွင်းလာလေတုန်းကဆွေးနွေးခဲ့ကြတဲ့နှစ်နိုင်ငံအကျိုးတူကိစ္စတွေကိုဆက်လက်ဆွေးနွေးသွားကြမှာဖြစ်တယ်လို့ခွန်ထာနီကဆက်ပြောပါတယ
်။ Well, I think I'll be focused on following up upon the various issues discussed during President Deng Xiang's official visit to Thailand.
သူပြောတော့တာကတော့ဝန်ကြီးချုပ်ယင်းလိုက်ရဲ့ခီးစဉ်အတွင်းသမရဦးသိန်းစိန်ထိုင်းနိုင်ငံကိုလာတော့ကဆွေးနွေးခဲ့ကြတဲ့အကြောင်းအရာအတော်များများကိုပဲဆက်ပြီးဆွေးနွေးကြမှာပါတဲ့။အထူးသဖြင့်တော့ဒဝဲရင်နဲ့ပိုင်းစီမံကိန်းနဲ့တခြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေဖြစ်ပါတယ်လို့ပြောတော့တာပါ။ထိုင်းနိုင်ငံအခြေစိုက်အီတာထိုင်းကုမ္ပဏီကဦးဆောင်ပြီးတော့တိဆောက်နေတဲ့ဒဝဲရင်နယ်ပိုင်းစီမံကိန်းနဲ့ဒဝဲဆက်မှုဇုံတို့ဟာမြန်မာနိုင်ငံမှာထိုင်းနိုင်ငံကလာရောက်ရင်းနှီးမြှုပ်နှံကြတဲ့အထက်အကြီးဆုံးစီမံကိန်းတစ်ခုလည်းဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအရေးတကြီးလိုအပ်နေတဲ့ infrastructure လို့ခေါ်တဲ့လမ်းမဆက်သွယ်ရေးနဲ့အခြေခံအဆောက်အအုံလုပ်ငန်းလိုရေရှည်ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေမှာလည်းထိုင်းနိုင်ငံကအလုံးအင်းနဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ဖို့စီစဉ်နေတာပါ။ထိုင်းနဲ့မြန်မာနိုင်ငံအကြားတိဆောက်မဲ့အဝေးပြေးလမ်းမကြီးတွေဟာလည်းနှစ်နိုင်ငံတည်းအတွက်သာမကပဲဒေသတွင်းစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့နဲ့လည်းထိုင်းနိုင်ငံအတွက်လမ်းမဆက်သွယ်ရေးအဆင်ပြေချောမွေ့စေမှာဖြစ်ပါတယ်ခင်ဗျာ
။ဖန်ကောက်ရဝိုင်းတော်သားကိုစော်ဝင်းလိုက်ဖြစ်ပါတယ်ရှင်။ထိုင်းဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်ရက်ရွှေ့ဆိုင်လိုက်တာနဲ့ပတ်သက်ပြီးတော့ကြားခဲ့ကြရတာပါ။အခုတစ်ခါကတော့ဒီဒေါန်ဆန်းစုကြည်ကိုအမေရိကန်လွှတ်တော်ကမနေ့တုန်းကဂုဏ်ပြုဆုပေးအပ်ချီးမြှင့်ခဲ့တာနဲ့ပတ်သက်ပြီးပြောပြပေးပါဦးမယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာဒီအမေရိကန်ကွန်ဂရက်လွှတ်တော်ကအရက်သားတွေကိုဂုဏ်ပြုပေးအပ်တဲ့ဆုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ဒီဂုံထူးဆောင်ရွှေတိစိတ်ဆုကိုမနေ့တုန်းကလက်ခံရယူခဲ့ပါတယ်။ကပ္ပတန်ဟေးလွှတ်တော်အဆောက်အအုံမှာလုပ်ခဲ့တဲ့ဆုပေးပွဲအခမ်းအနားကိုအမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းလွှတ်တော်အမတ်တွေအပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လရီကလင်တန်၊နောက်သမ္မတဟောင်းကရောလော်ရာဘူးစ်တို့ကလည်းတက်ရောက်ပြီးတော့ချီးကျူးဂုဏ်ပြုစကားတွေပြောခဲ့ကြတာပါ။ဒီကွန်ဂရက်စ်တော်ကပေးခဲ့တဲ့စုပေးပွဲအကြောင်းအပြည့်စုံကိုတော့ဒီပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ဦးသိန်းထိုက်ဦးကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံဒီမိုကရေစီနိုင်ငံထူထောင်ရေးလုပ်ငန်းရှင်တွေအားသမ္မတဦးသိန်းစိန်ဦးဆောင်တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းရှင်တွေကြောင်းဆိုပြီးအခမ်းအနားမှာဒေါအောင်ဆန်းစုကြည်ကချီးကျူးပြောဆိုခဲ့ပါတယ်။တချိန်ထဲမှာပြုပြင်ပြောင်းလဲရေးနဲ့မျိုးသားရင်ကြားစီရေးလုပ်ငန်းတွေအခက်အခဲတွေအများကြီးရှိနေသေးတယ်လို့လည်းသူကဆိုပါတယ်။ကွန်ဂရက်စ်လွှတ်တော်ရဲ့ရွှေတိစိတ်စုပေးပွဲအခမ်းအနားမှာအမေရိကန်နိုင်ငံသားဝင်ကြီးဟီလာရီကလင်တန်အောက်လွှတ်တော်သဘာဝပတိဂျွန်ဘိနာ Republican Senate Little Matt John McCain, Democrat Ted Little Matt Dianne Feinstein, Tamaragro Hall, Laura Bush, Ne, Tisu Chimimimo Subugere, Republican Gonzal, Ted Little Matt Mitch McConnell, Don Sansu Gine, do Simimimo Machine Gabari. Nyama Yu, Megan Pidonzu, Little Dwinga, Diga Baligine Kuzlunga Gonzong Dui, Taukane Sura, Jadare, Kanale Pinibari. Dikanama, Nyama Suya, Tamarayong Winji, Uomine.
Today we are joined by a representative from the President of Burma, and we welcome U Aung Myint. We are joined by the new ambassador from Burma, Than Swei. And we are joined by the new
democracy in Little Gong Zong Diao Pinet Amagabe,
the Kulo Megan Pirangzu, Democracy at Bahu Chama Pide,
Little Song Jie, Pomu of Kama Soma, Kana Diluteo, Laragu, Tunine, Mayone Long, Wanda Media Chow, Hillary Clinton, Yosu Dobare, Congress Little Doga, Chimine Suguro, all of the Babri, Chomina Guran Pia Kebare. Nyama Yu, the same amount of Abbey Token Gede, New York New Democrat, all the Doma, Joseph Crawliga, Longer and Nedwe, Nyamanangama, two deputy Muri, Nyai Drigiari Chong, Tilo Bian Lady Bolong, Sawan Nanduru, Chijuyama Chibi, Ari Tema, Leshi Soya Gonzong Rigule, Machimini Teduyama Chidelu, Josu Dogavan,
and democratic governance in Burma. It is with those people in mind, those who have sacrificed so much.
ညီမနိုင်ငံသားတွေပြည်ဆက်အနေနာခံခဲ့တဲ့ဒီမိုကရေစီနဲ့လူခွင့်ရေးအတွက်သူပြင်ပြောင်းလဲလုပ်ငန်းတွေမပြည့်ပြတ်သေးတာမို့လဲရှေ့ဆက်မျက်ခြေမပြတ်စောင့်ကြည့်ဖို့လုံမဲ့ဆိုပြီးအလုပ်တော်မှဂျိုးဆက်ခရော်လီကပြောပါတယ်။အာရီဇိုနာပြည်နယ်ထဲလွတ်တော်မှဂျိုးမကင်းကညီမပြည်သူတွေအတွက်ဂုံတိတ်ခါတရားမျှတမှုနဲ့မျှော်လင့်ချက်တွေပေးနိုင်မှုအနေနာခံဆွံ့လွတ်ခဲ့တဲ့ဆန်နူနာထ ဘုတ်ကတော့ဒီနေ့ဟာမြန်မာပြည်ရဲ့မိခင်လို့ပြောရမယ်အမျိုးသမီးတယောက်ကိုဂုဏ်ပြုတဲ့နေပါဆိုပြီးအခမ်းအနားမှာပြောဆိုသွားပါတယ
် It needs her wisdom and leadership in the work of reform
မြန်မာပြည်ရဲ့ကျူးပြင်ပြောင်းလဲရေးနဲ့ပြန်လည်တည်မြဲရေးလုပ်ငန်းတွေရှေ့ဆက်လုပ်ကိုင်နိုင်ရေးအတွက်ဒေါ်အောင်ဆန်းစုကြည်ရဲ့ရဲစွမ်းသတ္တိအမျှော်မြင်တဲ့ဦးဆောင်မှုတွေလိုအပ်တဲ့အကြောင်းကိုလည်းသမ္မတကရောလော်ရာဘုတ်ကပြောဆိုပါတယ်ဒေါ်အောင်ဆန်းစုကြည်ကတော့စူပေပွဲမှာအခုလိုမိန့်ခွန်းပြောဆိုသွားပါတယ်
The years of waiting. The great honor that you have conferred in me will be a lasting memento of the steadfast support of the United
States. ဒီကနေ့ကျွန်မတို့ဂုဏ်ပြုချီးမြှင့်လိုက်တဲ့ဆူဟာကျွန်မတို့ပြည်သူတွေရဲ့ဒီမိုကရေစီရေးမျှော်မှန်းမှုတွေကိုအမေရိကန်ပြည်အောင်စုလွှတ်တော်ကထာဝရရှေ့တန်းကနေပြီးတော့မမမမထောက်ခံသွားမယ်ဆိုတာကိုပြသလိုက်တာပါပဲ။အဲ့တော့အမေရိကန်ပြည်သူတွေနဲ့အတူကွန်ဂရက်လွှတ်တော်ရဲ့ကိုယ်စားလှယ်တော်ကြီးတွေအားလုံးကိုကျွန်မအသေးနှလုံးထဲကနှစ်နှစ်ကာကာကျေးဇူးတင်ကြောင်းပြောပါရစေ။လွတ်လပ်မှုနဲ့မျှတမှုဆိုတာကိုလက်လက်မမီခဲ့တဲ့ကျွန်မတို့ဘဝအမှောင်ကျနေတဲ့နှစ်ကာလတွေမှာကျွန်မတို့အတွက်မေတ္တာထားဆောင်ရွက်ပေးခဲ့တာတွေကိုကျေးဇူးတင်ပါတယ်
။ Reinforces my faith in the future of reform and
ကျွန်မတို့နိုင်ငံကိုငြိမ်းချမ်းသာရာဝပျောပြီးအခြေခံလူ့အခွင့်အရေးစောင့်ရှောက်နိုင်မယ်။တရားဥပဒေစိုးမိုးမဲ့နိုင်ငံတော်တစ်ခုဖြစ်စေရည်ထူထောင်သွားကြမယ်ကျမတို့ရဲ့ရှေ့လုပ်ငန်းစဉ်မှာတဆိုင်မမဲ့ကူညီသွားကြမယ်မိတ်ဆွေရင်းချတွေကြောင့်မှကျမအခုရောက်နေတာပ
ါ Human rights protected by the rule of law to all who dwell within its realms This task has been made possible by the reform measures instituted by President U Thein Sein Our president
ကျမတို့ရဲ့ဒီနိုင်ငံတော်ထူထောင်ရေးလုပ်ငန်းစဉ်တွေဟာသမ္မတကြီးဦးသိန်းစင်ဦးဆောင်ခဲ့တဲ့ပြည်ရင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကြောင့်ဖြစ်ပေါ်လာရတာပါသမ္မတကြီးနဲ့အတူအခုတက်တန်းနှုန်နယ်သေးပေမဲ့အလင်းမြန်ရင့်ကျက်လာကြပြီဖြစ်တဲ့ပြည်အောင်စုလွှတ်တော်ဒါ့အပြင်ဒီမိုကရေစီတန်ဖိုးတွေကိုတဆိုင်မမတန်ဖိုးထားကြတဲ့လူလူကြီးတရက်လုံးဟာကျမတို့လိုလားသလိုခက်သစ်ကဘာကြီးတွေမှာကျမတို့နိုင်ငံတော်ကိုနေရာမှန်ရစေဖို့အတွက်အာပြင်းနဲ့ရှေ့တိုးဆောင်ရွက်သွားစေနိုင်မှာဖြစ်ပါတယ်
။ဒေါ်အောင်ဆန်းစုကြည်ကညနေ 9:00 လောက်မှာတော့သမ္မတအင်ဂျီရိုကိုသွားပြီးသမ္မတဥဘာမားနဲ့တွေ့ဆုံပါတယ်။ဒါပေမဲ့လည်းတွေ့ဆုံပွဲနဲ့ပတ်သက်လို့တော့သ သတင်းဌာနတွေကိုပြောဆိုခဲ့တာမရှိပါဘူး။အင်ဂျီရောပြောရေးဆိုခွင့်ရှိသူဂျေကာနီကတော့တရားမျှတပြီးပွင့်လင်းမှုရှိတဲ့ဒီမိုကရေစီအစိုးရပေါ်ထွန်းရေးအတွက်ဒေါ်အောင်ဆန်းစုကြည်နဲ့မြန်မာပြည်သူတွေရဲ့လှုပ်ရှားမှုအပေါ်အမေရိကန်ပြည်ထောင်စုကကာလရှည်ကြာထောက်ခံလာမှုတွေကိုထပ်မံတည်ပြနိုင်မယ်အခွင့်အရေးတရားဖြစ်တဲ့ဆိုပြီးပြောဆိုထားပါတယ်ခင်ဗျာ
။ဦးသိန်းထိုင်ဦးဖြစ်ပါတယ်။ဒီအမေရိကန်ကွန်ဂရက်စ်လွှတ်တော်ကနေအရက်သားတွေကိုဂုဏ်ပြုပေးအပ်တဲ့ဆုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Congressional Gold Medal လို့ခေါ်တဲ့ဂုဏ်ထူးဆောင်ရွှေတံဆိပ်ဆုကိုဒီမနေ့တုန်းကဒေါ်အောင်ဆန်းစုကြည်လက်ခံရယူခဲ့တာနဲ့ပတ်သက်ပြီးတော့ကြားခဲ့ကြတာပါ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာဒီဝါရှင်တန် DC မြို့တော်တစ်ဝိုက်ကမြန်မာလူထုနဲ့လည်းမကြခင်နိုင်ပိုင်းအတွင်းမှာတွေ့ဆုံဖို့ရှိပါတယ်။ဒီတွေ့ဆုံမှုအကြောင်းကိုတော့ဒီနေ့ည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာစောင့်မျှော်နားဆင်လို့ရပါတယ်ရှင်။ဒေါ်အောင်ဆန်းစုကြည်ရဲ့အခုဒီအမေရိကန်ခီးစဉ်နဲ့ပတ်သက်ပြီးတော့ပဲလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာလည်းဆွေးနွေးဖို့စီစဉ်ထားတယ်ဆိုတာကိုကြိုတင်သိပေးပါဦးမယ်ရှင်။
မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့အခုသတင်းပတ်အမေရိကန်ခီးစဉ်တွင်အမေရိကန်သမ္မတဥဘားမားနိုင်ငံကြေးဝန်ကြီးကလင်တန်ပါဝင်အစိုးရဘက်ကတာဝန်ရှိသူတွေနောက်လွှတ်တော်ဘက်မှလည်းအဓိကနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်နေပါတယ်။ဒေါ်ဆန်းစုကြည်ရဲ့အခုဒီခီးစဉ်ကြောင့်အမေရိကန်မြန်မာဆက်ဆံရေးနဲ့မြန်မာနိုင်ငံရေးပြောင်းလဲမှုအပေါ်မှာဘာတွေများဘလို့တည်ရောက်မှုရှိမယ်လို့ယူဆပါသလဲ။ဒေါ်ဆန်းစုကြည်ရဲ့ဒီအမေရိကန်ခီးစဉ်ကြောင်းလာမယ့်စနေညအတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမိမိတို့မိများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိများကြမဲ့သရရှင်တွေကိုကြိုလိုပါတယ်။
ဒါရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းချက်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA American တန်ရဲ့ကြာတာရေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတစ်ခါကတော့ဒီ Apassionate The Voice Channel အပေါ်မှာတက်ထူတင်ဝင်ကြီးဌာနကဆွဲချက်တင်ထားတဲ့အမှုကိုကြားနာစစ်ဆေးဖို့အတွက်တရားရုံးကလက်ခံလိုက်ပြီးဆိုတဲ့အကြောင်းကိုပြောပြပါဦးမယ်။တက်ထူတင်ဝင်ကြီးဌာနရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့အတွက်The Voice Weekly Channel နဲ့ဒီတက်ထူတွင်ဝင်ကြီးဌာနအမှုကိုဥပဒေကြောင်းအရဆွဲချက်တင်ကြားနာစစ်ဆေးဖို့ဒဂုံမြို့နယ်တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါပြီ။ဝင်ကြီးဌာနတချို့ကဒီငွေချက်3000ချီအလွဲ3စာဖြစ်တဲ့သတင်းရေးသားခဲ့တဲ့အတွက်တက်ထူတွင်ဝင်ကြီးဌာနကတရားလိုပြုလုပ်ပြီးတော့ဒီ match လတုန်းကစတင်တရားဆွဲခဲ့တာဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့တရားရုံးကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ကိုသူရဆိုးကပြောပြပေးမှာပါရှင်။
The Voice Weekly Channel ကိုတက်ထွတ်တွင်ဝင်ကြီးဌာနကအခုလိုတရားစွဲချက်ကိုကြားနာစစ်ဆေးမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုတော့ရန်ကုန်မြို့တဂုံမြို့နယ်တရားရုံးမှာဒီကနေ့ပြုလုပ်တဲ့14ချိန်မြောက်ရုံးချင်းအတွင်းအမင်းချလိုက်တာဖြစ်ပါတယ်။တဂုံမြို့နယ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုမကျေနပ်တဲ့အတွက်ဥပဒေကြောင်းအရအဆင်ပြေဖြစ်ရှင်းသွားမှာဖြစ်တယ်လို့ဒါဟာသတ္တမန်နိုင်လို့ခေါ်တဲ့သတင်းမီဒီယာနဲ့ပြည်တော်စုအစိုးရကြာဖြစ်တဲ့ကိစ္စမျိုးတန်းပြီးအတွက်အကျိုးမရှိဘဲပြုပြင်ပြောင်းလဲရေးကိုပါထိခိုက်နိုင်တဲ့အတွက်တခြားနည်းလမ်းတွေနဲ့ပါဖြည့်ရှင်းသွားမယ်လို့ The Voice Weekly Channel ရဲ့အကျိုးဆောင်ရှင်းနေကြီးဦးသိန်းညွန့်ကပြောပါတယ်
။အခုဒီဆွဲချက်ကိုခရိုင်တက်မယ်။အဲ့ဒါခရိုင်လေးလူကြီးလူသူပေါ့။နော်ဒါကျွန်တော်တို့ဖြည့်မရမဖြည့်ဆက်တက်မှာပေါ့။ဒါသတိ။နောက်ဒုတိယနည်းကတော့ခုနပြောပြီးဒီမှုဒီသရုပ်ထားမှန်နိုင်တဲ့တော်ပြည်တော်စုအစိုးရနဲ့ဖြစ်တဲ့ပေါ်ဖြစ်သွားပြီ။အဲ့ဒါအတိုင်းပြည်တို့အကျိုးမရှိဘူး။ပြည်ပင်ပြောင်းလဲရေးအတွက်ထိခိုက်တယ်။နော်။ကျွန်တော်တို့အစိုးမြင်ဝါဒီများကိုတော့အကျိုးပြုမဲ့ပေါ်ဖြစ်သွားမှာ။နော်အဲ့ဒါကိုတော့ဒါအချမ်းကြီးနဲ့လည်းကျွန်တော်ဖြည့်ရှင်းပါမယ်
။ The Voice Weekly နဲ့လျှက်တဲ့ Channel တွေကိုတရားစွဲဖို့စွဲချက်တင်နေတာဟာဟုတ်စုတစ်ခုတည်းကဆောင်ရွက်နေတာဖြစ်တယ်လို့သူယူဆတယ်လို့ The Voice Weekly Channel အရီတာချုပ်ဦးကျော်မင်းစွေကပြောပါတယ
် Transition ကာလမှာအခုခံဒီကကျောင်းနေနေဆိုတော့ကျွန်တော်ကြိုးပြတ်ထားပြရပါတယ်ဒီကိစ္စတွေကလည်းကျွန်တော်ကဆက်ချက်တင်တာကိုလက်ခံတာလည်းဖြစ်နိုင်တယ်လက်မခံတာလည်းဖြစ်နိုင်တယ်ဘာလို့ဆိုတော့ဒီကိစ္စကကျွန်တော်အယူဆရပုတ်စုတစုလေးကလုပ်နေတယ်တရားတစ်ပြက်ကိုဟိုဆက်ချက်တင်တဲ့ကိစ္စလျှက်တစ်ပြက်ကိုဆွဲတဲ့ကိစ္စရောလျှက်တစ်ပြက်ကဆွဲလျှက်တစ်ပြက်အပေါ်မှာဆွဲချက်တင်လိုက်တဲ့ကိစ္စရောကျွန်တော်တို့ကိစ္စကိုချိတ်ဆက်နေတယ်ကျွန်တော်ယူဆချက်က
ကျွန်တော်တို့အနေနဲ့ကတော့အများပြည်သူအကျိုးအတွက်ရေးသားဖော်ပြတာတွေကိုတရားစွဲခံရတယ်ဆိုတာမသိဟော်တဲ့အတွက်စာနယ်ဇင်းကောင်စီမှာဒီကိစ္စကိုအဓိကထားဆွေးနွေးမယ်လို့လည်းဦးကျော်မင်းစွေကဆက်ပြောပါတယ်။
ကျွန်တော်တို့အနေနဲ့ကတော့အများပြည်သူအကျိုးလို့မှာအများပြည်သူအတွက်ရေးသားဖော်ပြသမျှအားလုံးဟုတ်လားရိုက်ကူးတင်ဆက်သမျှအားလုံးကဒီအများပြည်သူအကျိုးဖြစ်တဲ့အတွက်တရားစွဲဆိုခံရတဲ့ဟာမျိုးကမစီလျော်မသင့်တော်ဘူးလို့ကျွန်တော်ယူဆတယ်ဒီမိုကရေစီနိုင်ငံတွေမှာတော့အများပြည်သူအကျိုးလို့မှာဖော်ပြတဲ့ကိစ္စမှမညအဲ့ဖော်ပြတဲ့မီဒီယာတွေရောရေးသားတဲ့သတင်းတောက်တွေရောအက်ဒီတာတွေရောသူကတရားစွဲဆိုလို့မရ press conference မှာအဲ့ဒါကျွန်တော်စီတာဆွေးနွေးရတော့
အခုဖြစ်ပေါ်တဲ့မှုကပြုခင်ပြောင်းလဲရေးကိုထိခိုက်နိုင်တဲ့အပြင်ပြည်အောင်စုအစိုးရရဲ့ပုံရိပ်ကိုပါမေးခွန်းထုတ်နိုင်တဲ့အတွက်အမြန်ဆုံးပြီးပဲအောင်ဆောင်ရွက်ပေးဖို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပြောလိုကြောင်းဦးသိန်းညွန့်ကပြောပါတယ
်ဒီပြည်အောင်စုအစိုးရနဲ့ Vice Chancellor ဖြစ်တဲ့အမှုကြီးနော်ကျွန်တော်တို့ရဲ့ပြုခင်ပြောင်းလဲလုပ်ငန်းကြီးကိုအင်မတန်မှထိခိုက်တဲ့အပြင်တော်ပြည်တော်စုအစိုးရရဲ့ပုံရိပ်ကိုစိန်ခေါ်ပြီးတော့မေးခွန်းထုတ်နိုင်တဲ့အမှုဖြစ်တဲ့အတွက်တော့ဒီအမှုကိုအများဆုံးပြပြဖို့ရှိနိုင်တယ်များနီးလားနေနဲ့ဆောင်ရွက်တင်တယ်ဆိုတာကိုရှင်းနေနေနဲ့မဟုတ်ဘူးလွတ်တော်ကိုယ်စားတင်နဲ့ကျွန်တော်ပြောလိုပါတယ
်လက်ရှိမှာတော့ The Voice Weekly Channel အပြင်လျှက်တစ်ပြက် Channel နဲ့ DVB ကသတင်းတော်တဦးတို့ဟာအစိုးရတာဝန်ရှိသူတွေတရားစွဲဆိုတာကိုခံနေရပါတယ်တမရဦးသိန်းစိန်ဆိုရအတွင်းမကြာခင်ကဝန်ကြီးဌာနအပြောင်းလဲတွေလှုပ်ဆောင်ပြီးပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအဖြစ်ပြောင်းလဲတာဝန်ယူနေတဲ့ဝန်ကြီးဦးအောင်ကြီးလက်ထက်မှာမီဒီယာဥပဒေအစ်စ်ကိုရေးဆွဲဖို့အတွက်ပြင်ဆင်နေချိန်မှာအခုလိုအစိုးရဝန်ကြီးဌာနတွေနဲ့သတင်းမီဒီယာအကြားဥပဒေကြောင်းအရထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်နေတာပါ
View American တန်ရဲ့ TV အစီအစဉ်တွေကိုနေ့စဉ်တစ်နေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါရယ်အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်ကိုတော့စနေညပိုင်းအစီအစဉ်တနင်္ဂနွေနေ့မနက်ညနဲ့တနင်္လာမနက်ညအစီအစဉ်တွေမှာရှုစားနိုင်ပါရယ်အဲ့ဒီအစီအစဉ်မှာဆိုထူးခြားတဲ့မြန်မာနိုင်ငံရဲ့နိုင်ငံတကာသတင်းတော်တွေဆက်သွယ်မေးမြန်းချက်တွေနဲ့နိုင်ငံတကာအမှုပညာလောကကသတင်းတွေကိုတင်ဆက်ပေးနေတဲ့တက်တန်အောင်သတင်းတော်အစီအစဉ်ကိုရှုစားရမှာဖြစ်ပါရယ်အင်္ဂါမနက်ပိုင်းကနေစနေမနက်ပိုင်းထိမနက်ညထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းတော်အစီအစဉ်မှာတော့နောက်ဆုံးရမျက်မှောက်ရေးရသတင်းတွေစာပေဂီတသိပ်ပံနဲ့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုရှုစားမှာဖြစ်ပါတယ်။ VOE ရဲ့ TV အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချံပြုတ်ခြင်းနဲ့ဆိုရင်တော့ themis@voenews.com ဆိုတဲ့ email ကိုစာရေးသားအချံပြုတ်နိုင်ပါတယ်။ VOE TV အစီအစဉ်တွေကိုကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။
ပုံမှန်ထုတ်လွှင့်ပေးနေတဲ့ TV စီစဉ်တွေကို VOA ရဲ့ website လိပ်စာ voanews.com/burmese အပြင် VOA ရဲ့ YouTube, Facebook နဲ့ Twitter စာမျက်နှာတွေမှာလည်းအလွယ်တကူကြည့်လို့ရပါတယ်ရှင်။အခုတစ်ခါကတော့ဒီရှမ်းပြည်နယ်ဘက်ကသတင်းတပုတ်ကိုပြပြပေးချင်ပါတယ်။ UWSC လို့ခေါ်တဲ့ဝါပြည်သွေးစည်းညွညွရေးတက်မတော်ကဖမ်းဆီးထားတဲ့ဒီရှမ်းပြည်တက်မတော်အဆက်စီတောင်ပိုင်းကအဖွဲ့ဝင်20ကျော်ကိုဒီရက်ပိုင်းတွေအတွင်းမှာပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်။ဝါတက်ဖွဲ့ဘက်ကဒီလိုဖမ်းဆီးတာဟာနားလည်မှုလွဲမလာကြောင်ဖြစ်ပြီးတော့နှစ်ဖက်တွေ့ဆုံဆွေးနွေးအဖြစ်ရှာနိုင်တာကြောင့်အဖမ်းခံရတဲ့သူတွေပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီအစိုးရနဲ့ပဲဖြစ်ဖြစ်တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပဲဖြစ်ဖြစ်ပြဿနာတစုံတရာရှိလာရင်ငြိမ်းချမ်းတဲ့နှီးကိုပဲအသုံးပြုပြီးတော့ဖြေရှင်းသွားမယ်လို့ရှမ်းတက်ဖွဲ့ဘက်ကပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင်သတင်းတာကိုမိုးစောကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီက RCSS SSA တောင်ပိုင်းကအဖွဲ့ဝင်တွေကိုဝါပြည်သွေးစည်းညွညွရေးတက်မတော်ကဇူလိုင်လ30ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းက SSA တောင်ပိုင်းဘက်ကတွားရောက်ဆွေးနွေးခဲ့ပေမဲ့အထက်အမိတ်မရသေးတာကြောင့်ဝါတက်ဖွဲ့နဲ့တိတိကျကျဆွေးနွေးခွင့်မရခဲ့ပါဘူး။ဒီရက်ပိုင်းတွေအတွင်းမှာတော့ SSA တောင်ပိုင်းဘက်ကဝါတက်ဖွဲ့အခြေစိုက်ရာထိုင်းမြန်မာနယ်စပ်ကမိုင်းတုံမြို့နယ်အတွင်းကိုထပ်မံတွားရောက်ဆွေးနွေးခဲ့ပြီးတဲ့နောက်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးခဲ့တယ်လို့ရှမ်းတက်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်လောင်ဆိုင်ကပြောပါတယ်
။ကျွန်တော်တို့ထက်တုံးရဲ့နေ့ဒီလပိုင်းမှာကျွန်တော်တို့ဟိုကရှင်းမြင့်ကိုယ်စားလှယ်တွေနဲ့ဒေသခံတမ်းတွေနဲ့ကျွန်တော်တို့က ကျွန်တော်တို့ပြောချင်ရမိတ်တို့မျိုးနဲ့ဘာမှအမှအခြေစိုက်နေတဲ့ဒီလိုအစစ်တပ်ဖွဲ့တွေကိုကျွန်တော်တို့တာပေးဆောင်ပါတယ်ဆက်ချရနေ့ဒီလပိုင်းမှာကျွန်တော်တို့ပြေဆောင်ခြင်းဖြစ်ပါတယ်ဒီလိုအစစ်တရခံတမှုအရောင်ကကျုံဥဆောင်ပြီးတော့ဘဟုပန်းဆန်းကနေအချင်းချင်းအရာရှိတုံးလေးဥပါပါတယ်ခင်ဗျဆက်ခုနှစ်ရက်နေ့မှာကျွန်တော်တို့ပြန်ပြေးပါတယ်
အခုအခါမှာပြန်လဲလွတ်မြောက်လာသူ20ဟာရှမ်းတက်စခန်းကိုပြန်ရောက်လာပြီဖြစ်ပြီးနှစ်ယောက်ကတော့မိသားစုရှိရာကိုခိတ္တပြန်နေတဲ့အတွက်မရောက်လာသေးကြောင်းပြောပါတယ်ရှမ်းတက်ဖွဲ့ကလူတွေကိုဖမ်းဆီးတာကတော့နှစ်ဖက်အကြားနားလည်မှုလွဲမလာကြောင်းဖြစ်တယ်လို့ပြောပါတယ်ကျွန်တော်တို့ကတော့အချက်လောက်ဆက်ဆွဲထားပါတယ်တချက်ကတော့ဒီလိုနယ်မြေကိုကြည့်ကြလို့နှစ်ချက်ကတော့ဒီကိုမြေစီဝါနဲ့ပတ်သက
ရက်နဲ့မှရှိနေတဲ့ဖုန်ပန်းကုမ္ပဏီလောက်သား60ဦးကိုကျွန်တော်တို့ RGSS တွေကဖမ်းဆီးတဲ့အကြောင်းတုံးချက်နဲ့ကျွန်တော်တို့ကိုစစ်ဆေးထားပါတယ်ကျွန်တော်တို့တောင်းရှိတဲ့အစိမ့်အရာရှိတွေကတုံးချက်စလုံးပြုလုပ်နိုင်မရှိတဲ့အခြေရတဲ့အကြောင်းကျွန်တော်အရှင်းလင်းပြပါတယ်အဲ့ဒီကိစ္စတွေဟာနားလည်မှုမှားတာဖြစ်ကြောင်းနော်ဥပမာကလက်ခံပါတယ
်ရှမ်းပြည်နယ်မိုင်းတုံမိုင်းဆက်ဒေသမှာအခြေစိုက်ထားတဲ့တောင်ပိုင်းဝါတပ်ဖွဲ့နဲ့ရှမ်းပြည်တပ်မတော် SSA တောင်ပိုင်းတပ်ဖွဲ့တွေဟာနေမြေချင်းထိစပ်နေပြီးနေမြေတတ်မှတ်မှုလည်းတိတိကျကျမရှိတာကြောင့်တခါတရံအခုလိုပြဿနာတွေဖြစ်ပျက်တာဖြစ်ကြောင်းဗိုလ်မှူးဆိုင်လောင်ဆိုင်ကပြောပါတယ် SSA တောင်ပိုင်းဘက်ကတော့ဒီလိုမျိုးပြဿနာတွေဖြစ်ပေါ်တိုင်းမှာငင်းချမ်းတဲ့နည်းနဲ့ပဲဆက်လက်အပြေရှာသွားမှာဖြစ်တယ်လို့သူကဆက်ပြောပါတယ်
။ဟိုလက်နက်ကန်ကြီးတော့ကျွန်တော်ကိုဖြူရှင်းလို့ဆိုတာအင်မန်ခက်ခဲတဲ့ကိစ္စရဖြစ်ပါလိမ့်မယ်။နောက်ပြီးတော့အောင်မြင်မှုကလည်းနေပါတဲ့ကိစ္စရတွေဖြစ်ပါလိမ့်မယ်။ဒါကြောင့်မို့ရှုဆက်မှလည်းအကျိုးရဖြစ်ဖြစ်ခြေချာမြေကြီးလက်နက်ကန်ဖွင့်နေတဲ့ဖြစ်ဖြစ်ကျွန်တော်တို့ဒီနေ့အင်ဂျင်နီယာတွေဆောင်ဆွေးနွေးကြနေလမ်းကိုကျွန်တော်တို့ကြုံသွားမယ်လို့ကျွန်တော်တို့အဲ့လိုတော့ရင်ချရှိပါတယ်အဲ့လိုနဲ့ပဲကျွန်တော်တို့ဆောဆောင်တော့မှဖြစ်ပါတယ်ဆိုတော့ပြောလို့ပါတယ
်ရှမ်းပြည်တပ်မတော် SSA တောင်ပိုင်းဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလဆန်းကအစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့အဖွဲ့ဖြစ်ပါတယ်ဒီလိုအပြစ်ခတ်ရက်စဲပြီးနောက်ပိုင်းမှာတော့အစိုးရတပ်တွေနဲ့တိုက်ပွဲပေါင်းအကြိမ်30လောက်ဖြစ်ပျက်ခဲ့ပါတယ် WSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ကတော့1989ခုနှစ်ကအပြစ်ခတ်ရက်စဲခဲ့ပြီးဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရအသစ်တက်လာချိန်မှာအပြစ်ခတ်ရက်စဲရေးကိုဆက်လက်ထိန်းသိမ်းဖို့အတွက်2012ခုနှစ်ကတမန်သဘောတူထားတာဖြစ်ပါတယ်
။ဒါကတော့ UWSA လို့ခေါ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော်ကဒီသူတို့ဖမ်းဆီးထားတဲ့ရှမ်းပြည်တက်မတော် SSC တောင်ပိုင်းအဖွဲ့ဝင်20ကျော်ကိုဒီရက်ပိုင်းတွေအတွင်းမှာပဲပြန်လည်လွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ထမ်းချေဆိုင်သတင်းတော်ကိုမိုးစောကနေပြီးတော့သတင်းပေးပို့ခဲ့တာပါ။ VU American တန်ရဲ့ကြာတာရင်းနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေကြရတာပါရှင်။
ပိုင်းတန်လွင့်အစီအစဉ်လေးကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်ရှင်။မနေ့ပိုင်းမှာမြမဆန်တော်ချိန်မနေ့9နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးနေပါတယ်။အဲဒီနောက်မြမဆန်တော်ချိန်မနေ့8နာရီမှာတော့အစောပိုင်းကထုတ်လွှင့်ခဲ့တဲ့တနာရီခွဲစာတန်လွင့်အစီအစဉ်တွေအားလုံးအစအဆုံးကိုပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့ပိုင်းအစီအစဉ်2ချိန်အပြင်ညနေပိုင်း6နာရီနဲ့ည9နာရီပုံမှန်အတန်လွှင့်အစီအစဉ်2ချိန်နဲ့ည9နာရီအစီအစဉ်ကိုည10နာရီမှာပြန်လည်တဲ့အစီအစဉ်တစ်ချိန်ကိုလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ရဲ့စက်တင်ဘာလ22ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတော့နောက်ဆုံးရသတင်းတွေနဲ့အထူးအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားအောင်ပါပါရှင်။
ဒီဝေးမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း9နာရီခွဲကနေ9နာရီအထိလိုင်းလိုမီတာ24 32 40နဲ့လိုင်းလံမီတာ190တို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီခွဲအထိလိုင်းတို16 19နဲ့24မီတာတွေမှပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို့24 25 32အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကို9နာရီအစီအစဉ်ပြည်ပြည်ချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်တွေနဲ့အတန်လွှင့်မီတာကီလိုဟတ်အသေးစိတ်ကို www.voanews.com/burmese မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်ဒီအမေရိကန်တန်ရဲ့စက်တင်ဘာလ22ရက်ကြာသပတေးညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိလိုင်းနိုမီတာ16 kHz 1053ညလိုင်းနိုမီတာ19 kHz 15115နဲ့လိုင်းနိုမီတာ25 kHz 11965တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေမှာဆိုရင်လေအမေရိကန်ပြည်ထောင်စုမှာအခုရောက်နေပြီဖြစ်တဲ့ဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုကြိုဆိုဖို့ဆန်ဖရန်စစ္စကိုပင်လယ်အော်ဒေသတဝိုက်ကမြန်မာတွေဘလို့ပြင်ဆင်မှုတွေလုပ်နေကြသလဲဆိုတာကိုကြားကြရမယ်။သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်အပြင်ဒီမနက်လည်လာကြရမယ်အမေရိကန် EDM တွေမှာတော့
Strike a chord. Strike it rich. Strike while the iron is hot.
ဒါကတော့ဒီမနက်ခင်းမှာလေ့လာကြရမယ့် American Indian သင်ခန်းစာဖြစ်ပါတယ်။မကြခင်မှာအပြည့်အစုံကိုလေ့လာကြရအောင်ပါရှင်။ဒီလိုမျိုးအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာတော့အရင်ဆုံးဒီနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မူဝေနဲ့မခွာညိုတို့ကကြီးညာပေးကြပါမယ်ရှင်
။ American ပြည်တော်စုကိုရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာကြာသပတေးနေ့မှာသူမနဲ့အတူမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကြိုးပမ်းခဲ့ကြသူတွေကိုဂုံပြူတွေ့ဆုံဖို့အတွက်ခီးဆက်နေပါတယ်ဝါရှင်တန်ဒီစီမှာကျင်းပမဲ့မြမဒီမိုကရေစီအရေးကြိုးပမ်းခဲ့သူ၅ဦးကိုချီးမြှင့်တဲ့အခမ်းအနားကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်တက်ရောက်ဖို့ရှိပါတယ်2012ခုနှစ်အတွက်ဒီမိုကရေစီရန်ပုံငွေအဖွဲ့ NED ကချီးမြှင့်တဲ့ဒီမိုကရေစီဆုချီးမြှင့်ပွဲအခမ်းအနားကိုတက်ရောက်ပြီးတော့ဆုလက်ခံရယူမှာဖြစ်ပါတယ်ဗိုလ်ဘူးနေတော့ကတော့ဒေါက်အောင်ဆန်းစုကြည်ဟာအမေရိကန်ကွန်ဂရက်လွှတ်တော်ကနေချီးမြှင့်တဲ့အမြင့်ဆုံးဂုံပြူရွှေတိရစ္ဆာန်ကိုတက်ရောက်ပြီးတော့လက်ခံရယူခဲ့ပါတယ်ဒီခန္ဓာကိုအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေလည်းတက်ရောက်ခဲ့ကြပါတယ်။ကျန်းတန်းတဲ့စစ်အုပ်ချုပ်ရေးလက်ထက်မှာမြန်မာဒီမိုကရေစီရေးကြိုးပမ်းနေမှုတွေကိုအမေရိကန်ပြည်ထောင်စုကတဆိုင်မမတ်ထောက်ခံအားပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဘိုရူးနေမှာပဲဒေါအောင်ဆန်းစုကြည်ဟာအမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတအင်ဗီရိုမှာတီးတန့်တွေ့ဆုံမှုပြုလုပ်ခဲ့ပါတယ်။ဒီလိုတွေ့ဆုံပြီးတဲ့နောက်အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ကဒီကနေ့ဟာသူမအတွက်စိတ်လှုပ်ရှားမှုဖြစ်ရတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုတရားဝင်သွားဖို့ရှိနေတဲ့ထိုင်းဝန်ကြီးချုပ်ရင်လက်ရှင်နဝတ်ရဲ့ခီးစဉ်ကိုအချိန်ရွှေ့ဆိုင်းလိုက်ပါတယ်အခုလိုရွှေ့ဆိုင်းလိုက်တာဟာသူရောသမရဦးသိန်းစိန်ပါနှစ်ဦးစလုံးဘက်ကဒီရက်ပိုင်းတွေအတွင်းနိုင်ငံခြားခီးစဉ်တွေရှိနေတဲ့အတွက်ဖြစ်ကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်ခေါင်းဆောင်နှစ်ဦးဟာနယူးယောက်မြို့မှာမကြာခင်ကျင်းပမဲ့ကုလသမဂ္ဂညီလာခံရဲ့ပြင်ပမှာတွေ့ဆုံပြီးထိုင်းဝန်ကြီးချုပ်ရဲ့မြန်မာပြည်ခရီးစဉ်ကိစ္စကိုအသွေးစိတ်ဆွေးနွေးကြဖို့ရှိပါတယ်။ထိုင်းဝန်ကြီးချုပ်ရင်လက်ရှင်နာဝတ်ဦးဆောင်တဲ့အစစ်မြင့်ထိုင်းအစိုးရကိုယ်စားလှယ်အဖွဲ့ဟာအခုသတင်းပတ်အတွင်းမြန်မာနိုင်ငံကိုတရားဝင်သွားရောက်လည်ပတ်ဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့မြန်မာသမ္မတဦးသိန်းစိန်ဘက်ကအခုလအတွင်းတရုတ်နိုင်ငံခရီးစဉ်နဲ့အမေရိကန်နိုင်ငံမှကျင်းပမဲ့ကုလသမဂ္ဂညီလာခံခရီးစဉ်တွေဆက်တိုက်ရှိနေတဲ့အတွက်ဝန်ကြီးချုပ်ရင်လက်ရဲ့ခီးစဉ်ကိုရက်ရွှေ့ဆိုင်ထားကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ခွန်တန်နီတုံပက်ဒီကပြောပါတယ်မြန်မာအစိုးရကပြည်ပယင်းနှိမ့်မြုံနှံမှုတွေလာရောက်လုပ်ကင်ဖို့တကားဖွင့်မပေးခင်ကတည်းကမြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံနေတဲ့ပြည်ပနိုင်ငံတွေထဲမှာထိုင်းနိုင်ငံလည်းပါဝင်ပါတယ်အခုလေထိုင်းနိုင်ငံဟာမြန်မာပြည်ထဲမှာယင်းနှိမ့်မြုံနှံမှုတွေတိုးချက်လှုပ်ဆောင်ဖို့ပြင်ဆင်နေတာပါ။ဒါကြောင့်ထိုင်းဝန်ကြီးချုပ်မြန်မာပြည်ကိုသွားတဲ့အခါမှာနိုင်ငံခြားရေးကုန်သွယ်ရေးနဲ့စက်မှုဝန်ကြီးတို့အပြင်ပို့ဆောင်ရေးဝန်ကြီးဌာနဒုတိယဝန်ကြီးစတဲ့အစ်စ်မြင့်အစိုးရအဖွဲ့ဝင်တွေလိုက်ပါသွားကြဖို့စီစဉ်ထားပါတယ်ရှင်
။တရုတ်နိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလီယွန်ဖနာတာကိုကြာသပတေးနေ့ကတရုတ်ရေးတပ်စခန်းကိုသွားရောက်လဲပတ်ကြည့်ရှုခွင့်ပြုခဲ့ပါတယ်။အဲဒီကြာသပတေးနေ့မှာပဲဝင်းကြီးပနတာဟာသူ့ရဲ့၃ရက်ကြာတရုတ်နိုင်ငံခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်တရုတ်နိုင်ငံရဲ့အရှေ့ပိုင်းကွင်တောင်းမြို့မှာရှိတဲ့တရုတ်နိုင်ငံမြောက်ပိုင်းရေတပ်ဌာနချုပ်အတွင်းရေတပ်တင်မောဒစီနဲ့ရင်းငုပ်တင်မောဒစီကိုဝင်းကြီးပနတာတက်ရောက်ပြီးတော့လေပတ်ခဲ့ပါတယ်မစ္စတာပနတာဟာအခုလိုတွားရောက်လေပတ်ခဲ့တဲ့ပထမဦးဆုံးပင်တဂွန်စစ်ဌာနချုပ်ရဲ့အကြီးအကဲဖြစ်ပါတယ်မစ္စတာပနတာဟာစစ်အခြေစိုက်စခန်းရဲ့အရာရှိချုပ်ဒုတိယရေတပ်ဗိုလ်ချုပ်ကြီးတီယန်ဇောင်းနဲ့လည်းတွေ့ဆုံကြတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ထိပ်တန်းအရာရှိတူကပြောပါတယ်သူတို့နှစ်ယောက်ဟာနှစ်နိုင်ငံရေတပ်ရဲ့အရေးပါမှုတွေကိုဆွေးနွေးကြရတဲ့အပြင်2014ခုနှစ်ရောက်ရင်ပြုလုပ်မဲ့ရေတပ်လက်ကျင့်မှုမှာတရုတ်နိုင်ငံပါဝင်မှုဖိတ်ကြားချက်ကိုလည်းအသိပေးခဲ့ပါတယ်မစ္စတာပနတာကို လက်ပတ်ခွင့်ပြုတဲ့ရေးတပ်စခန်းအတွင်းသတင်းတောက်တွေဝင်ရောက်ခွင့်မပေးခဲ့ပါဘူး။တရုတ်နိုင်ငံရဲ့စစ်အင်အားတိုးချဲ့မှုနဲ့ပတ်သက်ပြီးတော့ဝါရှင်တန်ကအရင်ကအမြဲတမ်းဝေဖန်ပြစ်တင်နေခဲ့တာပါ။တရုတ်နိုင်ငံရဲ့တပ်ဖွဲ့ဝင်အင်အားဟာ1.3%ရှိနေပြီဖြစ်ပါတယ်။မစ္စတာပနတာရဲ့ခီးစဉ်ရဲ့အဓိကရည်ရွယ်ချက်ကတော့နှစ်နိုင်ငံတပ်ဖွဲ့တွေကြားဆက်ဆံရေးကိုတိုးမြှင့်ဖို့ဖြစ်တယ်လို့ဆိုပါတယ်။
ပေကျင်းမြို့မှာတရုတ်စံတာပြသူ50ခန်းကအမေရိကန်သံမတ်ဂယ်ရီလော့ကရဲ့ကားကိုဝန်းရံပစ္စည်းတွေနဲ့ပစ်ပေါက်ပြီးတန်ယုံထဲကိုမဝင်နိုင်အောင်ပိတ်ဆို့ထားခဲ့တာနဲ့ပတ်သက်လို့အမေရိကန်အစိုးရကစိုးရိမ်ပူပန်ကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံတလွှားမှာဂျပန်ဆန့်ကျင်ရေးစံတာပြမှုတွေနဲ့တနေ့တည်းမှာဖြစ်ခဲ့တဲ့ဒီဖြစ်ရပ်အတွက်စိတ်မကောင်းဖြစ်ရကြောင်းတရုတ်အာဏာပိုင်တွေကအင်ကာနေ့မှာထုတ်ပြန်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဗစ်တိုရီယာညူလန်ကပြောပါတယ်။တရုတ်ရဲတပ်ဖွဲ့ဝင်တွေကအဆောက်အဦရဲ့ရှေ့မှာရပ်ပြီးတော့စံတားပြသူတွေကိုဖယ်ရှားပေးခဲ့ရပါတယ်။ကားမှန်တွေကွဲသွားခဲ့ပေမဲ့တန်မတ်ကြီးကတော့ထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့တန်မတ်လော့ကသတင်းတောက်တွေကိုပြောပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေဘက်ကစိုးရိမ်မှုရှိကြောင်းဖော်ပြဖို့နဲ့အမေရိကန်တန်ယုံကိုတိုက်ခိုက်လာနိုင်တဲ့ဖြစ်နိုင်ခြေမှန်သမျှအပေါ်မှာအကာအကွယ်ပေးဖို့ကိုလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံချိန်မှာတန်မတ်ကပြောလိုက်ပါတယ်။အခုတရုတ်နိုင်ငံကဖြစ်ရဟာအင်တာနက်မှာပြန့်နေတဲ့ဗီဒီယိုကြောင့်ဖြစ်ရတဲ့ကန့်ကွက်စံတာပြမှုတွေနဲ့ပတ်သက်ဆက်နွယ်မှုမရှိကြောင်းကိုလည်းဗစ်တိုရီယာညူလန်ကပြောပါတယ်ရှင်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1.59 MHz လိုင်းဒိုမီတာ19 kHz 15.15 MHz နဲ့လိုင်းဒိုမီတာ25 kHz 11.965 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘိုင်းအစီအစဉ်ကမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာနေပါတယ်ဆီးရီးယားနိုင်ငံရဲ့မြို့တော်ဒမတ်စကတ်အနီးမှာစစ်တပ်ရဲ့ရဟတ်ယာဉ်တစ်စီးပြက်ကျသွားတဲ့အကြောင်းစီးရီးယားနိုင်ငံပိုင်ရုပ်တံဌာနကကြေညာပါတယ်။ရဟတ်ယာဉ်ဟာမြို့အစုံမှာရှိတဲ့ဒေါ်မားဆိုတဲ့အရက်အတွင်းကိုပြက်ကျသွားတာဖြစ်တဲ့အကြောင်းရုပ်တံသတင်းမှာဖော်ပြပါတယ်။အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။တက်ကြွလှုပ်ရှားသူတွေကတော့အဲ့ဒီရဟတ်ယာဉ်ကိုအစိုးရစန့်ကျင်ရေးတပုံတွေတပ်ဖွဲ့ဝင်တွေကပြစ်ချလိုက်တာဖြစ်တယ်လို့ပြောပါတယ်။တမရဘာရှာအယ်အာဆတ်ကိုစန့်ကျင်နေတဲ့အတိုက်ခံတပ်ဖွဲ့တွေကအစိုးရရဲ့စစ်ရဟတ်ယာဉ်တွေပစ်ချခဲ့တယ်လို့အရင်ကလည်းကြေညာပူးပါတယ်။ပြီးခဲ့တဲ့လအတွင်းဒမတ်စကတ်မြို့မှာရဟတ်ယာဉ်တစည်းကိုပစ်ချခဲ့တယ်လို့ကြေညာခဲ့တာပါ။ဂျာတာပရင်းနေ့တနေ့လုံးလဲဒမတ်စကတ်မြို့တော်တဝိုက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်း VOE သတင်းတောက်ကပြောပါတယ်။ဒီတော့အတွင်းစီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့ပဋိပက္ခတွေဖြေရှင်းဖို့အတွက်စီးရီးယားအစိုးရကိုအတိုက်ခံတွေကပါလူလားနေကြပုံရတယ်လို့ကုလသမဂ္ဂအထူးထွေတွင်းမှုချုပ်မစ္စတာဘန်ကီမွန်ကပြောဆိုလိုက်ပါတယ
်။စီးရီးယားအစိုးရကိုစီးပွားရေးအရတန်ခတ်ပိတ်ဆို့ရေးဆွတွေ့ကြဖို့ Dash Mirror The Hate မှာနိုင်ငံပေါင်း60ခါတန်တမန်တွေတွေ့ဆုံဆွေးနွေးနေကြပါတယ်။စီးရီးယားအစိုးရကိုပြစ်တင်ရှုတ်ချရေးသဘောတူညီချက်တရရဖို့အတွက်ကုလသမဂ္ဂလုံခြုံရေးရဲ့ကြိုးပမ်းချက်မအောင်မမြင်ဖြစ်ခဲ့ရပြီးတဲ့နောက်စီးရီးယားရဲ့မိတ်ဆွေများဆိုတဲ့အဖွဲ့ကစီးရီးယားနိုင်ငံရေးဆွနွေးဖို့အခုလိုတွေ့ဆုံခဲ့ကြတာပါ။ဘန်နာရေးပိတ်ဆို့မှုဟာအစိုးရရဲ့စစ်အစိုးရရဲ့အာဏာကိုရှော့ချပစ်နိုင်ဖို့သာမကအဆက်အစိုးရယာရုကဖယ်ရှားဖို့ကိုလည်းရည်ရွယ်ကြောင်းအင်ကာနီအစည်းအဝေးစာချုပ်မှာ Dash နိုင်ငံခြားရေးဝန်ကြီး Yurio Santel ကသတင်းတောက်တွေကိုပြောပါတယ်။သူယာရုကစွန့်ခွာပါမလားဆိုတာမေးခွန်းမဟုတ်ဘူး။သူဘယ်ချိန်အာဏာစွန့်မလဲဆိုတာကသာမေးခွန်းဖြစ်တယ်လို့ Mr. Rosenthal ကပြောပါတယ်။ဆွေးနွေးတဲ့အဓိကအကြောင်းအရာကတော့ထွက်ပေါက်တွေကိုပိတ်ဆို့ဖို့နဲ့လောင်စာနဲ့လက်နက်ရောင်းဝယ်မှုအပါအဝင်လက်ရှိအရေးယူတန်ခတ်မှုတွေကိုပိုးပြီးတော့ဖိအားပေးဆောင်ရွက်သွားကြဖို့ဖြစ်ပါတယ်။
တောင်အာဖရိကနိုင်ငံကလူမင်းပလက်တီနမ်တက်ထူမိုင်းမှာသပိတ်ပေါက်ဆန္ဒပြနေတဲ့အလုပ်သမားတွေဟာလုပ်ငန်းခွင်ကိုပြန်ပြီးတော့သွားနေကြပါပြီ။တရင်၅ဘတ်ကြာဆန္ဒပြမှုအပြီးလုခငွေကြေးနဲ့ပတ်သက်လို့သဘောတူညီမှုရခဲ့ပြီးတဲ့နောက်အခုလိုအလုပ်သမားတွေအလုပ်ပြန်ဆင်းကြတာပါ။အင်္ဂါနေ့နောက်ပိုင်းမှာလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီမှုအရအလုပ်သမားတွေရဲ့လုခလစာကို22ရာခိုင်နှုန်းတိုးမြှင့်ပေးမှဖြစ်ပါတယ်။အလုပ်သမားတွေကိုလာစာတလအနည်းဆုံးဒေါ်လာ1500ပေးရမယ်ဆိုတဲ့အချက်လဲပါဝင်ပါတယ်။အလုပ်သမားတွေအနေနဲ့အလုပ်မဆင်းခဲ့ပဲနေခဲ့တဲ့အချိန်တွေအတွင်းရော်ကြီးအဖြစ်ဒေါ်လာ250လဲသူတို့ရရှိကြမှာဖြစ်ပါတယ်။မိုင်းတွင်းအလုပ်သမားတွေရဲ့တပိမောက်ဆန္ဒပြမှုဟာဩဂုတ်လ10ရက်နေ့ကစတင်ခဲ့တာဖြစ်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ကအဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းအလုပ်သမား46ယောက်တေဆုံးခဲ့ပါတယ်။အခုသဘောတူညီမှုကလုခလာစာတူဖို့အတွက်သမိမောက်ဆန္ဒပြနေကြတဲ့နိုင်ငံအတွင်းကရွှေပလက်တီနမ်နဲ့ခရိုမီနီယမ် တတ်ထုတွင်အလုတ်သမားတွေအတွက်စံနမူနာဖြစ်လိမ့်မယ်လို့အလုတ်သမားသမဂ္ဂခေါင်းဆောင်တွေကပြောဆိုပါတယ်ခင်ဗျာ
တမန်တော်မိုဟာမက်ကိုလှောင်ပြောင်ရိုက်ကူးထားတဲ့ဗီဒီယိုဇက်လန်တို့တပုတ်အင်တာနက်ပေါ်မှာပြန့်နှံ့ခဲ့လို့မွတ်စလင်တွေကြားမှာမကျေမနပ်ကန့်ကွက်ဆန္ဒပြမှုတွေအပေါ်တမန်တော်မိုဟာမက်ကိုဗုဒ္ဓဟူးနေ့ကပြင်သစ်မဂ္ဂဇင်းတစ်စောင်မှာကတ်တွန်းရုပ်ပြောင်ရေးဆွဲဖော်ပြခဲ့တဲ့အဖြစ်ကမိလောင်ရာလေးပင်ဖြစ်ခဲ့ရပါတယ်အပတ်စဉ်ထုတ်ချာလီဟက်ပ်တို့ကတမန်တော်ရဲ့ရုပ်ပြောင်တွေကိုရေးဆွဲရမှာဝစ်လစ်လစ်ပုံတွေလည်းပါဝင်ခဲ့ပါတယ်မဂ္ဂဇင်းရဲ့အဲ့ဒီလောက်ရကြောင်ဖြစ်လာနိုင်တဲ့အန်ဒီယာတွေကိုကြိုတင်သတိထားပြီးကာကွယ်တဲ့အနေနဲ့ပြင်သစ်အစိုးရကနိုင်ငံပေါင်း20မှာရှိနေတဲ့ပြင်သစ်တန်ယုံကောင်စစ်ဝင်ယုံနဲ့ယဉ်ကျေးမှုဌာနတွေနောက်ကျောင်းတွေကိုပိတ်ထားဖို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အိမ်ပြူတော်ပြောခွင့်ရဂျေးကာနေကဒီလိုကတ်တွန်းရေးဆွဲချက်တွေကိုထုတ်ဝေခွင့်ပြုတဲ့အယ်ဒီတာရဲ့ဆုံးဖြတ်ချက်ကိုမေးခွန်းထုတ်လိုက်ပြီးဒါကိုထုတ်ဝေဖို့မဂ္ဂဇင်းရဲ့ထုတ်ဝေခွင့်နဲ့ပတ်သက်လို့တော့မေးခွန်းမထုတ်ပါဘူးလို့လည်းထပ်လောင်းပြောကြားလိုက်ပါတယ်။
နောက်ဆုံးရသတင်းတွေကိုဥဆက်မူဝေးနဲ့မခွာညိုတို့ကကြင်ညာပေးခဲ့ကြတာပါရှင်။အခုကစလို့ကတော့အပတ်စဉ်ကဏ္ဍတွေကိုဇက်တက်ထုတ်လွှင့်ပေးသွားမှာပါ။ American 3 EDN အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာတော့တုဒ္ဒဆုံလင် American တခွင်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်။ဒေါက်ခင်ဆိုးဝင်းကအစီအစဉ်တင်ဆက်ထားတာပါရှင်။
အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာအမေရိကန်အစိုးရခေါင်းဆောင်တွေဥပဒေပြုလွှတ်တော်အမတ်တွေကမ္ဘာပန်းစတဲ့နိုင်ငံတကာဖွဲ့စည်းတွေအစိုးရနဲ့မသက်ဆိုင်တဲ့ NGO ဖွဲ့စည်းတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးမှာဝိုင်းဝန်းကူညီကြဖို့ဆွေးနွေးနေပါတယ်။အမေရိကန်ပြည်ထောင်စုရောက်မြန်မာမိသားစုတိုင်းဝိုင်းနဲ့လည်းရင်းရင်းနှီးနှီးတွေ့ဆုံဖို့ရှိတဲ့နဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုပင်လယ်အော်ဒေသတကြောကမြန်မာမိသားစုအတိုင်းဝိုင်းကလေဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့အသင့်ပြင်ဆင်ထားကြပါပြီ။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပွဲဖြစ်မြောက်ရေးကော်မတီရဲ့ပြန်ကြားရေးတာဝန်ခံကိုတိုးလွင်ကိုကျမဆက်သွယ်မေးမြန်းကြည့်ပါမယ်။မြန်မာမိသားစုအတိုင်းဝိုင်းနဲ့တွေ့မယ့်အစီအစဉ်လေးကိုကိုတိုးလွင်သိရတဲ့လောက်ပြီးပြောပြပါပါလားရှင်။
ဟုတ်ကဲ့ခင်ဗျာအမေရိကန်နိုင်ငံဆန်ဖရန်စစ္စကိုဘေးအေရီးယားမှာရှိတဲ့မြန်မာမိသားစုနဲ့ကျွန်တော်လူထုခေါင်းဆောင်တောင်ဆန်းစုကြည်တို့ဒီစက်တင်ဘာလ29ရက်နေ့စနေနေ့မှာကျွန်တော်တွေ့ဆုံမှာဖြစ်ပါတယ်ကျွန်တော်စနေနေ့မနေ့9နာရီရနေပြီးတော့နေ့လယ်7နာရီအထိကျွန်တော်တွေ့ဆုံရဲ့ဟိုမှာဖြစ်ပါတယ်ဆိုတော့အဲ့ဒီတွေ့ဆုံပွဲမှာဒီမြန်မာမိသားစုတွေနဲ့ဒီဒီအဲ့ဘေးအေရီးယားပတ်ဝန်းကျင်မှာရှိတဲ့အချို့မျိုးတွေမှာရှိတဲ့မြန်မာမိသားစုတွေနောက်မြန်မာမိသားစုမဟုတ်တဲ့ကျွန်တော်တို့ရဲ့အမေရိကန်မိတ်ဆွေတွေဒီနေ့ဒီကျွန်တော်လူလူကောင်းဆောင်နဲ့ San Francisco University မှာတွေ့ဆုံမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့လူလူကောင်းဆောင်စီကားတိုင်းမိတ်ဆွေနဲ့ခင်ဗျားများများနဲ့တွေ့ဆုံမှာဖြစ်ပါတယ်ဘာပဲပြောဒီကျွန်တော်တို့လူလူကောင်းဆောင်တောင်ဆန်းကိုညီညွတ်ညွတ်နဲ့စီကားကြားနဲ့တွေ့ဆုံရဲ့ပွဲလည်းဖြစ်ပါတယ်နောက်ပြီးတော့ဒီ San Francisco Bay Area မှာဆိုရင်လည်းဒီမနက်ကနေပြီးတော့တိုင်းနာအားလုံးပါဝင်တဲ့အခြေချနေထိုင်ကြတဲ့ဒေသလည်းဖြစ်ပါတယ်လူတကောင်းဆောင်ကလည်းသူတို့ကနေပြီးဒီမှာလာပြီးတော့တွေ့ကြင်ကြပါလေ
။ပြိသက်ဘလောက်လောက်များမှန်းထားပါလဲရှင်။ဒီဆန်ဖရန်စစ္စကိုတက်ကတူမှာကခန်းမကြီးကလူပလောက်လောက်ဆက်ပါလဲရှင
်။ဒီခန်းမကြီးမှာပဲ4,500လောက်အားလုံးဆက်ပါလဲဆိုတော့ဒီ4,000လောက်ကစက္ကန့်ထားပါလေ။900လောက်ကတော့ဒီမြဝါမီတာစုမဟုတ်တဲ့ဒီအမေရိကန်မိတ်ဆွေများ300 400လောက်ကတော့ဒါကျွန်တော်တို့ဖိတ်ထားပါလေ။ဟိုအဲ့ဒီကြရင်ဒါရောက်မှာဖြစ်ပါလေခင်ဗျာ။
မြန်မာမိသားစုအတိုင်းဝိုင်းကပြိတ္တ4,000လောက်လာမယ်ဆိုတော့အဲ့ဒီ4,000လောက်လာဖို့ဟိုလက်မှတ်တွေပါတယ်အတည်ပြုထားပေးကြရလားရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီမှာလက်မှတ်တွေကိုအကုန်လုံးကျွန်တော်တို့ online ကနေပြီးတော့ကျွန်တော်တို့လက်ခံပြီးတော့ထားပါတယ်ဒီစက်တင်ဘာလ12ရက်နေ့မှာပဲကျွန်တော်တို့ online ကနေပြီးတော့လက်မှတ်လက်ခံတဲ့ကိစ္စတွေကိုဟိုဖိတ်လိုက်ပါ ਈ ဆိုတော့တော်တော်လေးပဲဒီမြန်မာမိသားစုတွေအတွက်ကိုဒီနောက်ထပ်ပြီးစောက်တဲ့ waiting list အနေနဲ့လက်မှတ်တွေကိုတော့ကျွန်တော်ထပ်ပြီးတော့လက်ခံနေစေဖြစ်ပါတယ်ခင်ဗျာ
San Francisco Bay Area မှာရှိတဲ့မြန်မာမိသားစုအတိုင်းဝိုင်းတွေကလာမဲ့လူက4,000ပေါ့နော်အဲ့တော့တခြားအစီအစဉ်တွေရောဒေသဆိုင်ရာ San Francisco မြို့တော်ဝင်တို့တခြားတက္ကသိုလ်အဖွဲ့အစည်းတွေကရောတခြားအစီအစဉ်တွေရှိပါလားရှင
်မြန်မာမိသားစုနဲ့တောင်ဆန်းစုကြည်ရဲ့တွေ့ဆုံပွဲမှာလည်းပဲ San Francisco မှာရှိတဲ့ဒီမြို့တော်ဝင်တွေ San Francisco တက္ကသိုလ်ရဲ့ President တွေ Congressman တွေဒါတွေကိုလည်းကျွန်တော်ဖိတ်ထားတဲ့အစီအစဉ်တွေရှိပါတယ်ခင်ဗျာ
ဆန်ဖရန်စစ္စကိုမြို့ဟာဒေါအောင်ဆန်းစုကြည်ကိုလည်းဒီဂုံတူးဆောင်မြို့သူအနေနဲ့တခါပြည့်ရထားတယ်လို့ကျွန်မမှတ်မိပါတယ်အဲ့ဒီအခမ်းအနားတွေပေါ့နော်ပြန်ပြီးတော့ဟိုဆန်းသစ်တဲ့အနေနဲ့အသက်သွင်းတဲ့အနေနဲ့ရောလောက်ကြဖို့ရှိပါလားရှင
်ဟုတ်ကဲ့အဲ့ဒီအစီအစဉ်တွေလည်းပါပါတယ်ခင်ဗျ
ဒေါန်ဆန်းစုကြည်ကမင်ကွန်းပြောတဲ့အခါမှာတခြားဒေသတွေမှာပေါ့ဥပမာနယူးယောက်မှာဖြစ်ဖြစ်ဝါရှင်တန်မှာပဲဖြစ်ဖြစ်ပေါ့နော်ကျွန်မကြားသိရထားတဲ့လောက်ကတော့ဒီပြည်သက်တွေကနေပြီးတော့သူတို့သိကျင်တဲ့မင်ကွန်းတွေဒေါန်ဆန်းစုကြည်ကိုမေးကြမယ်ဆိုပြီးတော့သိရပါတယ်အဲ့တော့ကိုတိုးလင်တို့အစီအစဉ်ထဲမှာရောအဲ့ဒီအစီအစဉ်လေးပါပါလားရှင
်ဟုတ်ကဲ့ခင်ဗျာဟုတ်သားအောင်ဆန်းစုကြည်ကိုကျွန်တော်တို့ဆက်ရောက်လာတဲ့မြန်မာမိသားစုတွေကနေပြီးတော့မိဘတွေမေးတဲ့အစီအစဉ်တွေကိုလည်းကျွန်တော်ထည့်ထားပါတယ်သို့တော်လည်းအောင်ဆန်းစုကြည်ကိုဒီအခမ်းအနားကျင်းပနေတဲ့အချိန်မှာတိုက်ရိုက်မိခွင့်ကျွန်တော်တို့မပေးထားပါဘူးခင်ဗျဒီအောင်ဆန်းစုကြည်ကိုမိခွင့်တွေမေးတဲ့အစီအစဉ်ကိုကျွန်တော်တို့ online ပေါ်မှာဒီကျွန်တော်တို့ရဲ့ဒီဟို San Francisco မှာရှိတဲ့ဒီအခမ်းအနားဝက်ကိုအစီအစဉ်ထားတဲ့ဒီ website စာမျက်နှာတွေပေါ်မှာကျွန်တော်တို့ကကျိုးတင်မိခွန်းတွေကိုမေးလို့ရအောင်ကျွန်တော်တို့စီစဉ်ပေးထားပါတယ်အခုထဲကနေပြီးတော့ကျွန်တော်တို့ရဲ့ website တွေထဲမှာကြည့်ပြီးတော့ဒေါက်ဆန်းစုကြည်ကိုမေးနေတဲ့လူတွေကနေပြီးတော့ဝင်ပြီးတော့မိခွန်းတွေကိုအခုထဲကနေကြိုပြီးမေးထားလို့ရပါတယ်ခင်ဗျာအခမ်းအနားနေ့မှာတော့ကျွန်တော်တို့ဒီကျိုးတင်ရရှိထားတဲ့မိခွန်းတွေကိုအခမ်းအနားနေ့မှာကျွန်တော်တို့ကဒေါက်ဆန်းစုကြည်ရဲ့လက်ထဲကိုထည့်မှာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ကနေပြီးတော့ဒါကိုဟိုကြည့်ပြီးတော့ဒီမိခွန်းတွေကိုထည့်မှာဖြစ်ပါတယ်အခမ်းအနားနေ့မှာတော့ခိုင်းရင်မေးလို့မရပါဘူးအဲ့ဒီကြမှာရရှိတဲ့မိခွန်းတွေတော့ဆန်းစုကြည်ကိုကျွန်တော်ကပြီးမှဖြစ်ပါတယ်ခင်ဗျာ
ပြမြောက်ရေးကော်မတီအနေနဲ့ပေါ့နော်ဒီရန်ပုံငွေတွေပါတွေရောရှာတာဖွေတာတွေရှိပါလားဒါမှမဟုတ်လို့ရှိရင်ဒီကော်မတီဝင်တွေကနေပဲကိုစေတနာထက်တန်တလောက်ထည့်ဝင်ပြီးတော့ဒီအခမ်းအနားပြမြောက်ရေးအတွက်ဆောင်ရွက်ကြတာပါလားရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီမှာ San Francisco Bay Area မှာရှိတဲ့မြန်မာမိသားစုတွေအနေနဲ့ကတော့ကျွန်တော်တို့ရန်ပုံငွေရှာတဲ့ပွဲတွေပါတွေဒါတွေတော့မရှိပါဘူးအားလုံးကတော့ကိုစေတနာနဲ့ကိုဝိုင်းဝန်းပြီးတော့ဒီငွေကြေးတွေထည့်ပြီးယူတိုင်းပြီးတော့မှဒီပွဲကိုပြောင်းလုပ်တာဖြစ်ပါတယ်ခင်ဗျာကျွန်တော်ဒီရန်ကုန်ရှာတို့ကျန်တဲ့ဥစ္စာတွေလောက်တာမျိုးတော့ကျွန်တော်တို့ဒီမှာတော့မရှိကြပါဘူး။အားလုံးကတော့ကျွန်တော်တို့ရဲ့လူထုခေါင်းဆောင်ကိုအားလုံးချစ်မြတ်လို့တယ်အားလုံးကြိုးဆိုကြရတယ်ဆိုင်နေနေရှိကြတဲ့ခါမှာအားလုံးကိုတက်နိုင်လောက်ကိုဝိုင်းဝန်းပံ့ပိုးပြီးတော့မှစီစဉ်တဲ့ပွဲတစ်ခုဖြစ်ပါတယ်ခင်ဗျာ
။ဒီ San Francisco Bay Area မှာကောဒီမြန်မာတိုင်းရင်းသားတွေအပြင်ဟိုဥပမာဆိုလို့ရှိရင်ပေါ့နော်ဟိုကရင်တိုင်းရင်းသားတွေအများကြီးရှိတဲ့ဒေသတွေရှိသလိုချင်းတိုင်းရင်းသားတွေအများကြီးနေတဲ့ဒေသရဲ့လို့လည်းရှိပါတယ်အဲ့တော့ဒီ San Francisco Bay Area မှာဘယ်လိုတိုင်းရင်းသားတွေများအများစုနေထိုင်ကြလဲရှင
်ဒီ San Francisco Bay Area မှာ14-15မြို့လောက်ရှိပါတယ်ခင်ဗျဒီ Oakland တို့ Fremont တို့ Union City တို့ဒီ Berkeley တို့အဲ့လိုမြို့တွေရှိပါတယ်ဆိုတော့ဒီ San Francisco Bay Area ရဲ့ဒီ Oakland ဆိုရင်လည်းမြန်မာနိုင်ငံကအခြေချလာနေထိုင်တဲ့ရင်တိုင်းသားတွေချင်းတိုင်းသားတွေကချင်းတိုင်းသားတွေဒါတွေကအများကြီးရှိတယ်ခင်ဗျဒီ Union City တို့ဒီ Fremont တို့မှာလည်းကျွန်တော်တို့ဒီလိုမြန်မာမိသားစုတွေဒါအများစုတော်တော်များများနေထိုင်ကြတယ်အများစုကတော့ရင်တိုင်းသားတွေချင်းတိုင်းသားတွေနဲ့ကချင်းတိုင်းသားတွေအများစုအမှားပါဝင်အများစုနေထိုင်ကြတဲ့ဒီမြို့တော်လည်းဖြစ်ပါတယ်ခင်ဗျအ
ဲ့ဒီ San Francisco Bay Area မှာစုစုပေါင်းမြန်မာလူဦးရေဘယ်လောက်လောက်များရှိပါလဲရှင
်ကျွန်တော်တို့ဒီ San Francisco မြို့ဟိုအဝင်းကျင်းမှာတော့ဒီစုစုပေါင်းဒီမြန်မာမိသားစုက3,000မိသားလောက်ရှိပါတယ်ခင်ဗျ။အ
င်းအားတော်တော်တောင့်တင်းတာပဲ။အဲ့တော့အိုးစီပုံပေါင်းနဲ့ရောကြိုးဖို့စီစဉ်ရှိပါလားရှင်
။ကျွန်တော်တို့ကတော့အဲ့ဒီနေ့မှာပဲဒီစတင်မာလာ29ရက်နေ့စနေနေ့မှာပဲကျွန်တော်တို့ရဲ့ဒီ San Francisco Bay Area မှာရှိတဲ့ San Francisco University မှာပဲတောင်ဆန်းစုကြည်တရားရိုက်လာမှာဆိုတော့အဲ့ရနေလဲကျွန်တော်တို့ကကြိုးပဲစီစဉ်ရှိပါတယ်။အခြားနေရာနေကြိုးပဲစီစဉ်တော့ကျွန်တော်တို့လည်းမရှိပါဘူး။တော့တောင်ဆန်းစုကြည်ရဲ့လုံခြုံရေးအနေထားရလုံခြုံရေးရလဲဒီ American အစိုးရကတရားရိုက်ဟိုကိုင်းတယ်ပြီးတော့သူတို့ယူတဲ့ဖြစ်တဲ့ကိစ္စကြတော့ကျွန်တော်တို့ရှိ ው လာတဲ့ခါမှာကျွန်တော်ကနေပြီးတော့ဒီခမ်းမကနေပဲဒေါက်ဆန်းစုကြည်လာကိုစောက်ပြီးကြိုဆိုပြီးတော့ကျွန်တော်ဒီခမ်းနာပွဲကိုကျမပြလို့မှာဖြစ်ပါလေခင်ဗျာကျွန်တော်တို့ဒီ San Francisco Bay Area ကိုလာတာကျွန်တော်တို့ဒီမှာရှိတဲ့မြန်မာမိသားစုတွေတိုင်းသားတွေအားလုံးကပျော်ပျော်ရွှင်ရွှင်ရှိကြပါတယ်ဘာဖြစ်လို့လဲဆိုတော့ဟိုဒီမှာလည်းအားလုံးကညီညွတ်ညွတ်နဲ့ဒေါက်ဆန်းစုကြည်ကိုကြိုဆိုကြင်ရတယ်ဒေါက်ဆန်းစုကြည်ကိုအားလုံးကမြင်နေရတယ်သူလည်းမမြင်ဘူးကြဘူးခင်ဗျဒေါက်ဆန်းစုကြည်ကဘာပြောပြောအားလုံးကညီညွတ်နဲ့ကြိုဆိုကြညတယ်နောက်တစ်ခုကဒေါက်ဆန်းစုကြည်ကကျွန်တော်တို့အားလုံးရဲ့လူထုအားလုံးရဲ့မျှော်လင့်ချက်တစ်ခုလဲအားလုံးဖြစ်တယ်လို့အားလုံးရဲ့ညီညွတ်မှုရဲ့တင်ဒေတာတစ်ခုလို့လဲအားလုံးညင်ကြတယ်ဒေါက်ဆန်းစုကြည်ကအားလုံးရဲ့ညီညွတ်ကိုပြီးနိုင်တယ်အားလုံးရဲ့မျှော်လင့်ချက်ကိုပြီးနိုင်တဲ့လူထုကောင်းဆောင်တရားလို့ကျွန်တော်အဲ့လိုလည်းမြင်ပါတယ်ခင်ဗျ
ကျေးဇူးအများကြီးတင်ပါတယ်ကိုတိုးလင်းဒေါန်ဆန်းစုကြည်နဲ့ကယ်လီဖိုးနီးယားပြည်နယ် San Francisco ပင်လယ်အော်ဒေသတကြောကမြမအမိသားစုတွေနဲ့တွေ့ဆုံမဲ့အစီအစဉ်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်သောတာရှင်ပေါင်းဘ ഹു တုတအဖျားဖျားတိုးပွားကြပါစေရှင
်ဒေါက်ဆဝေးစီစဉ်တင်ဆက်တဲ့တုတဆုံလေးအမေရိကန်တခွင်းစီစဉ်ကိုနားဆင်ခဲ့ကြတာပါအခုပဲကြားခဲ့ရသလိုပဲဒီကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကို ပင်လယ်အော်ဒေသကမြန်မာလူထုနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်တို့ဒီလာမယ့်29ရက်နေ့မှာတွေ့ဆုံဖို့ရှိတယ်လို့ပဲမကြာခင်အချိန်ပိုင်းဒီအမေရိကန်စံတော်ချိန်မနက်9နာရီမှာတော့ဝါရှင်တန် DC တဝိုက်ကမြန်မာမိသားစုတွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံကြမှာဖြစ်ပါတယ်။ဒီအကြောင်းကိုတော့ VOA ရဲ့ညပိုင်း9နာရီကနေ10နာရီအစီအစဉ်မှာစောင့်မျှော်နားဆင်လို့ရပါတယ်ရှင်။အခုဆက်ပြီးတော့ကြံနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုထုတ်လွှင့်ပေးပါဦးမယ်။ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ American 3 EDM သင်ခန်းစာအစီအစဉ်ဖြစ်ပါတယ်။နားဆင်ကြပါရှင
်။ဒီတင်ပါ English American Style Ganda မှာပထမဆုံးတင်ပြပေးမှာကတော့
Strike a chord
ဖြစ်ပါတယ်။စာလုံးပေါင်းကS-T-R-I-K-E, strike ga yekata, dida, e ga taku, C-H-O-R-D, chord ga, duriya ju suro, skwait kunge daya tibe ga ro, duriya ju gu tikhalaita po. Duriya ju gu tikhalaita suyin, twalare tanzengu chalayare ludu nene, saite ma, drita milayme, kanzaje taku ku, bola zime pipare.idiom ဆိုတဲ့တော့ဗိုက်အသေးပဲကလေးကြားလိုက်ရတာဖတ်လိုက်ရတာတွေ့လိုက်ရတာဟာလူတူဦးဦးမှာခံစားချက်ဖြစ်စေတာတခါတရံလေးဖြစ်လေရှိတာကဒီတန်ကြားဘူးပါတယ်ဒီရုပ်မြင်ဘူးပါတယ်ဒီစာသားမျိုးဖတ်ဘူးပါတယ်ဆိုပြီးတော့တစ်ခုခုကိုအမှတ်ရစေတဲ့ခံမှာလေ strike a chord ဆိုတဲ့ idiom ကိုရည်ညွှန်းသုံးနိုင်ပါတယ်ဒီနည်းဆိုတော့ဆက်ဆက်မှုတစ်ခုခုရှိနေတာပေါ့ရှင်ဒီနေရာမှာ strike အစားTOUCH touch ထိတွေ့တယ်လို့အဓိပ္ပာယ်ရတဲ့ဝဟာရကိုလည်းအစားထိုးပြီး touch a chord လို့ idiom မှာလည်းအသုံးပြုနိုင်ပါတယ်။ strike a chord idiom နဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
အဲ့ဒီစီစဉ်ဟာကျွန်တော်တို့သောတာရှင်တွေတည်တည်တသာပဲအကြိုက်တွေ့ကြတယ်လို့ဆိုရမှာပါ။အဲ့ဒီအစီအစဉ်ကိုသူတို့ဘယ်လောက်ကြိုက်နှစ်တက်ကြတဲ့ဆိုတာစာတွေအများကြီးပဲကျွန်တော်တို့လက်ခံရရှိခဲ့တယ်လေလို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The program clearly has struck a chord with our listeners. We received a lot of letters from them saying how much they like it.
ဒုတိယကျင်ပြပေးမယ့် idiom အသုံးကတော
့ strike gold.
ဖြစ်ပါတယ်စာလုံးပေါင်းက S T R I K E strike ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာရှာတွေ့တာလို့အဓိပ္ပာယ်ယူရမှာဖြစ်ပြီး G O L D gold ကတော့ရွှေဆိုတာသောရရှိများအသိဖြစ်ပါတယ်ဒါကြောင့် subscribe ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရွှေကိုရှာတွေ့တာပေါ့ရွှေရှာတွေ့တဲ့တွင်းတူသမားဆိုရင်တထေးဖြစ်ကိမ့်မယ်လို့သောရရှိများတွက်ဆပြီးသားဖြစ်မှာပါဟုတ်ပါတယ်idiom ဆိုတဲ့ the white day ပဲကလေငွေရပေါက်တွေ့တာချမ်းသာလာတာစီးပွားဖြစ်လာတာကြည်ကြည်တဲ့ချမ်းသာလာတာကိုဆိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလေဟာဘယ်သူဘယ်ဝါကတော့ရွှေရင်းကြီးတွေ့သွားပြီပွားပေါက်တိုးသွားပြီဆိုပြီးတော့ပြောတာသောရရှင်များကြားဘူးကြပါလိမ့်မယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Those businessmen who invested with the generals have struck gold
ပေါ်ချုပ်တွေနဲ့ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းရှင်တွေတော့တထေးတွေဖြစ်ကုန်ကြတာပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Those businessmen who invested with the generals have struck gold.
Strike gold ဆိုတဲ့ idiom အသုံးကိုငွေချင်းနဲ့သာမကပဲတစ်ခုခုနဲ့ပတ်သက်လို့ကို့အတွက်သိက်ကိုအသုံးဝင်နေကို့အတွက်သိက်ကိုအသုံးချမဲ့ဟာရလိုက်တယ်ဆိုရင်လေဒီ idiom ကိုရည်ညွှန်းသုံးနိုင်တယ်လို့ဖြည့်ဆွဲပြောပြစီ။ခုနောက်ဆုံးတင်ပြပေးမှာကတော့
strike while the iron is hot
ဖြစ်ပါတယ်စာလုံးပေါင်းက S T R I K E strike ကဒီနေရာမှာရိုက်ခတ်တာရိုက်ချတာ W H I L E while ကအချိန်အတော်တွင် T H E the I R O N iron ကတန် I S is ကဖြစ်တာHOT hot ကပူတာဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တန်ပူးနေတုန်းရိုက်ချလိုက်ပေါ်လို့အဓိပ္ပာယ်ရပါတယ်။တန်ဆိုတဲ့တတုကိုပုံသွင်းခြင်းရင်အပူပေးပြီးပြော့လာတော့မှလိုရာပုံကို
တန်တူနဲ့ရိုက်ပြီးတော့တွင်းရတယ်ဆိုတာသောတာရှင်များအသိဖြစ်ပါတယ်။ဘဘဲသမားတို့ရဲ့လုပ်ငန်းလို့ပေါ့ရှင်။ဘဘဲသမားတူကတံပြားကိုပုံသွင်းခြင်းရင်အရင်ဆုံးတံကိုအပူပေးပြီးတော့မှတံပြားကပူလာတော့မှဘဘဲသမားကဘဘဲတူနဲ့ထူရတာသောတာရှင်များသိကြမှာပါ။ EDM အသုံးကလည်းဒီတိုင်းပါပဲ။တခုခုလှုပ်ရှားရှိရင်အချိန်မနှောင်းခင်အခွင့်အခါကောင်းတော့လှုပ်ဖို့ရည်ညွှန်းပြောတာဖြစ်ပါတယ်။ Strike while the iron is hot ကတကယ်တော့ EDM အပြင်စကားပုံလေးဖြစ်ပါတယ်။ကျမတို့မြန်မာမှာလည်းမိုးရွာတုန်းရေခမ်းလာတာတုန်းပိုင်းကအချိန်ရှိကိုက်လုံလဆိုင်ဆိုတဲ့စကားပုံမျိုးတွေလို့ပေါ့ရှင်။ဒီနေရာမှာအဓိကကတော့အခွင့်အခါကောင်းတော့လက်လွတ်မခံဖို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်။
You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
Yinan company တွေရဲ့ stock ဈေးတွေမှာယင်းနှိမ့်မြုပ်နှံမှုအကောင်းဆုံးချိန်ကိုလက်လွတ်မခံနဲ့ဗျာ။အရှိလေပိပတိပကကြောင့်ယင်းနှံဈေးနှုန်းတွေဟာမိုးထိုးနေပြီလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားစီကြည့်ကြရအောင်
။ You have to strike while the iron is hot and invest in oil company stocks. Oil prices have skyrocketed because of the crisis in the Middle East.
ဒီတင်ပါ strike နဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
strike a chord, strike it rich, strike while the iron is hot.
တို့ဖြစ်ကြပါတယ်။နောက်တဲ့ရင်ဘာခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။တလလတန်ပုံမှန်စီစဉ်တင်ဆက်ပေးနေတဲ့ American သုံး idiom သင်ခန်းစာစီစဉ်ကိုနားဆင်ခဲ့ကြတာပါရှင်။နောက်နှစ်နာရီကြာထုတ်လွှင့်ပေးမယ့်ည9နာရီကနေ10နာရီထိအစီအစဉ်မှာတော့ဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ Washington DC မြို့တော်တဝိုက်ကမြန်မာမိသားစုတွေတွေ့ဆုံကြမယ့်အကြောင်းနဲ့အထူးဒီမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနောက်သတင်းဆောင်မတွေသတင်းပေးပို့ချက်တွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စကားပြောကြရအောင်လူငယ်ကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိတယ်ဆိုတာကိုကြိုတင်အသိပေးပါရစေ။ကျမတို့ရဲ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုဦးဆောင်မွေးကကြီးညာပေးပါအောင်မယ်ရှင
်။အမေရိကန်ပြည်တော်စုကိုရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာကြာသပတေးနေ့မှာသူမနဲ့အတူမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကိုကြိုးပမ်းခဲ့ကြသူတွေကိုဂုဏ်ပြုတွေ့ဆုံမှုခီးဆက်နေပါတယ်။ Washington DC မှာကျင်းပမဲ့မြန်မာဒီမိုကရေစီရေးကြိုးပမ်းခဲ့သူ၅ဦးကိုချီးမြှင့်တဲ့အဆုချီးမြှင့်တဲ့အခမ်းအနားကို Nobel ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်တက်ရောက်ဖို့ရှိပါတယ်။2012ခုနှစ်ဒီမိုကရေစီရန်ပုံငွေအဖွဲ့ NED ကချီးမြှင့်တဲ့ဒီမိုကရေစီဆုချီးမြှင့်ပွဲအခမ်းအနားကိုတက်ရောက်ပြီးတော့ဆုလက်ခံယူမှာဖြစ်ပါတယ်။ဘော်ရူနေတုန်းကလည်းဒေါက်အောင်ဆန်းစုကြည်ကအမေရိကန်ကွန်ကရစ်လွှတ်တော်ကနေချီးမြှင့်တဲ့အမြင့်ဆုံးဂုဏ်ပြုရွှေတံဆိပ်ဆုကိုတက်ရောက်လက်ခံယူခဲ့ပါတယ်။မြန်မာနိုင်ငံကိုတွားဖို့ရှိနေတဲ့ထိုင်းဝန်ကြီးချုပ်ရင်လတ်ချင်နဝတ်ရဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။အခုလိုရွှေ့ဆိုင်းလိုက်တဲ့ဟာသူရောသမ္မတဦးသိန်းစိန်မှာနှစ်ဦးစလုံးဒီရက်ပိုင်းအတွင်းနိုင်ငံခြားခီးစဉ်တွေရှိနေတာကြောင့်ဖြစ်တဲ့အကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ခေါင်းဆောင်နှစ်ဦးကနယူးယောက်မြို့မှာမကြာခင်ကျင်းပမဲ့ကုလသမဂ္ဂညီလာခံရဲ့ပြင်ပမှာတွေ့ဆုံကြပြီးထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်ကိစ္စကိုအသေးစိတ်ဆွေးနွေးကြမယ်လို့သိရပါတယ်။တရုတ်နိုင်ငံကိုအလဲပတ်ရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလီယွန်ပနာတာကိုဂျာတာပရင်းနေကတရုတ်ရေးတဲ့စခန်းတစ်ခုကိုတွားရောက်ပြီးတော့လေပတ်ကြည့်ရှုခွင့်ပြုခဲ့ပါတယ်။ဂျာတာပရင်းနေမှာပဲဝန်ကြီးပနာတာရဲ့၃ရက်ကြာတရုတ်နိုင်ငံခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းကွမ်တောင်းမြို့မှာရှိတဲ့တရုတ်နိုင်ငံမြောက်ပိုင်းရေးတဲ့ဌာနချုပ်အတွင်းရေးတဲ့တင်မောတစည်းနဲ့ရင်ငုံတင်မောတစည်းကိုဝန်ကြီးပနာတာတွားရောက်လေပတ်ခဲ့ပါတယ်။
တရင်ချင်းချုပ်ကိုဥစားမွေးကျင်ညာခဲ့တာပါဒီညနေစီစဉ်ထုတ်လွှင့်ရမှုကမန္တန်နာချမ်းဖြစ်ပြီးအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ရဲ့တောက်ကြဂျာတာရင်းနေညနေပိုင်းစီစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေအတန်လွင့်ပေးခဲ့တာပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်2နာရီကြာမှကျမတို့ပြန်ပြီးတော့ဆုံကြရအောင်ပါရှင်
This program has come to you from the Voice of America, Washington.